Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရဲ့2024ခုနှစ်ဒီဇင်ဘာလ31ရက်အင်ကာနေမနက်ခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိစတင်ထုတ်လွှင့်နေပါပြီပထမနာရီဝက်ကိုလိုင်းတိုမီတာ25-30-40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီးအစည်းအဝေးတစ်ခုလုံးကိုတော့လူထုရုပ်သံဂျူရုဆလောက်အပြင် VOA ရဲ့ website ဆာမျက်နှာ bami.voanews.com နဲ့လူမှုကွန်ရက် Facebook YouTube တို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်နေပါတယ်ကျမသင်္ကီထိုက်ပါရှင
်။နေပီလျံခွဲတမုံရှိတဲ့လက်နက်တွေကိုအမေရိကန်ကယူကရိန်းကိုပို့ပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ရုရှားရဲ့အဓိကမဟာမိတ်ဘာရှားအာဆတ်ကိုဖြုတ်ချလိုက်တဲ့ဆီးရီးယားအာဏာပိုင်အသစ်တွေကိုထောက်ခံဖို့ယူကရိန်းကကတိကဝတ်ပြုပါတယ်။တောင်ကိုရီးယားသမ္မတယွန်ဆုခ်ယိုကိုဖမ်းဆီးဖို့အတွက်ဗရန်ထုတ်ပေးဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကတရားရုံးကိုရှောက်ထားလိုက်ပါတယ်။
ဒီမနေ့ခင်းနားဆင်ကြည့်ရှုရမယ့်အစီအစဉ်တွေထဲမှာတော့အမေရိကန်သမ္မတဟောင်းဂျင်မီကာတာအကြောင်းထုတ်နှုတ်တင်ပြမှာဖြစ်တယ်လို့နှစ်ကုန်အထူးအစီအစဉ်အဖြစ်ငွေမကုန်မဲစိတ်ချမ်းသာပျော်ရွှင်သည့်အကြောင်းတင်ပြထားတဲ့လူမှုရှုခင်းမြန်မာပြည်ပခန့်မှာတရုတ်ပါဝင်မှုနဲ့ရှေ့အလားအလာအကြောင်းဆက်သွယ်မေးမြန်းကန်အရက်ခတ်တက်တော်ထင်းချုံမှုအောက်ကမောင်တော်နေဆက်ကုံသွယ်ရေးအခြေအနေစီးပွားရေးအစီအစဉ်2024ခုနှစ်အတွင်းဂီတလောကထူးခြားဖြစ်စဉ်သက်တမ်းရောင်သတင်းလာတို့ပဲဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုဦးတင်တန်ကပြောပြပေးပါမယ်ရှင်
နှစ်ဘီလီယံကွယ်ဒီနီတမိုးရှိတဲ့လက်နက်တွေကိုအမေရိကန်ကယူကရိန်းကိုပို့ပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့ကပြောလိုက်ပါတယ်စစ်အတွင်းယူကရိန်းရဲ့အနေအထားပုံပြီးအောက်ကောက်လောင်းသူတပ်ပြတ်တာဝန်ရှိနေတဲ့အချိန်အတွင်းမနာမနေလှုပ်ဆောင်သွားပြန်လို့ဂျိုးဘိုင်ဒန်ကပြောပါတယ်ဒါ့အပြင်ပထမဝန်ကြီးဂျက်ဒက်ယဲလန်ကလည်းယူကရိန်းကိုစီးပွားရေးအကူအညီအမေရိကန်ဒေါ်လာ3.4 ဘီလီယံပေးမယ်လို့တနင်္လာနေ့မှာကြေညာလိုက်ပါတယ်။ပညာရေးကျန်းမာရေးဝန်ထမ်းတွေနဲ့အရေးပေါ်အတုံးပြန်ဆောင်ရွက်နေကြတဲ့ဝန်ထမ်းတွေအစိုးရဝန်ထမ်းတွေရဲ့လစာတွေပေးဖို့လဲယူကရိန်းကဒီငွေတဲကပေးမှာဖြစ်ပါတယ်။ယူကရိန်းအနေနဲ့ရုရှားနဲ့ဆွေးနွေးညီနက်ရမှာအားအကောင်းဆုံးအနေအထားရရှိနိုင်အောင်ဇန်နဝါရီ20ရက်နေ့ထရပ်သမ္မတတာဝန်မယူမီအတွင်းသမ္မတဂျိုးဘိုင်ဒန်အစိုးရကဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်လို့ပြောပါတယ်။ထရမ့်ကယူကရိန်းနဲ့ရုရှားဆစ်ဆက်ဖို့ပြောနေပြီးအဲ့ဒီလိုဆွေးနွေးပွဲရလကယူကရိန်းနာမည်ရလဖြစ်မှာကိုဥရောပမဟာမိတ်တွေကလည်းစိုးရိမ်နေကြတာပါ။ဘိုင်ဒန်အစိုးရလက်ထက်မှာယူကရိန်းလူမျိုးရေးအတွက်ကူညီတာအခုအကူအညီအပါအဝင်စုစုပေါင်းအမေရိကန်ဒေါ်လာ65ဘီလီယံကျော်နေပါပြီ။ရုရှားရဲ့အဓိကမဟာမိတ်ဘာရှားအာဆတ်ကိုဖျောက်ချလိုက်တဲ့ဆီးရီးယားအာဏာပိုင်အသစ်တွေကိုထောက်ခံဖို့ယူကရိန်းကကတိကဝတ်ပြုလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးဟာဆီးရီးယားနိုင်ငံဒမတ်စကတ်မြို့ကိုရောက်ရှိနေပြီးဆီးရီးယားသဘုံကောင်ဆောင်နဲ့တနင်္လာနေ့ကတွေ့ဆုံမှာအခုလိုပြောခဲ့တာပါဆီးရီးယားကောင်ဆောင်အာမက်ဒ်အယ်ရှာရော့ဝန်ကြီးများနဲ့ယူကရိန်းကိုယ်စားလှယ်အဖွဲ့တို့အရေးကြီးကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီက X လူမှုစာမျက်နှာမှာရေးပါတယ်ဘူလာတမ်ကကမ္ဘာစစ်နာရေးခါအစီအစဉ် WFP ကတဆင့်ယူကရိန်းကိုဂျုံမုတ်တန်900ပို့မယ်လို့ယူကရိန်းသမ္မတကပြောပါတယ်ဆီးရီးယားပြည်သူ90ရာခိုင်နှုန်းကစီးရင်နေကြပြီးတဝက်လောက်ကထမင်းနောက်တနက်ဘဲကလာမယ်ဆိုတာမသိကြပါဘူးလို့ကုလသမဂ္ဂကပြောပါတယ်။ဆီးရီးယားဟာအီရန်ရုရှားတို့နဲ့ဆက်ဆံရေးကနေအနောက်နိုင်ငံတွေနဲ့ပင်လယ်ကွေ့အာရဗ်နိုင်ငံတွေနဲ့ဆက်ဆံရေးဘက်ကိုစတင်ပြောင်းလဲနေတာပါ။တနင်္လာနေ့မှာပဲအစိုးရအသစ်ကဘိုဘာဥက္ကဋ္ဌအဖြစ်မစ္စဆက်ဘရင်းကိုခန့်ထားလိုက်တာကြောင့်ခေါင်းဆောင်အယ်အာရှာအောက်မှာခေါင်းဆောင်မှုနေရာကိုရရှိတဲ့ဒုတိယအမျိုးသမီးဖြစ်လာပါတယ်။တောင်ကိုရီးယားသမ္မတယွန်ဆုခ်ယိုကိုဖမ်းဆီးဖို့အတွက်ဝရမ်းထုတ်ပေးဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကတရားရုံးကိုတနင်္လာနေ့ကရှောက်ထားလိုက်ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ကိုရဲတပ်ဖွဲ့စစ်တပ်နဲ့အစိမ့်တာဝန်ရှိသူများဆက်ရအကြစ်ပြတ်ချစားမှုစုံစမ်းစစ်ဆေးရေးရုံး CIOHO တို့နဲ့ဖွဲ့စည်းထားပြီးဥဆောင်ဖွဲ့ CIOHO ကစိုးမျိုးအနောက်ပိုင်းခရိုင်တရားရုံးမှာရှောက်ထားတာကိုအတည်ပြုပါတယ်။အနာအလွဲသုံးစားပြုမှုနဲ့ပုံကမှုမြောင်းမြောက်တို့နဲ့ပတ်သက်ပြီးသမ္မတကိုသူတို့ကမေးမြန်းခြင်းကြပေမဲ့သမ္မတရုံးကလက်မခံတာကြောင့်အခုလိုဖမ်းဆီးမိတ်တောက်ခံတာဖြစ်ပါတယ်။သမ္မတရှေ့တွင်ယွန်ကက်ကွန်းကတော့ဖမ်းဆီးမိတ်တောက်ခံတာကမခိုင်လုံတဲ့ပြည်အကျင့်ပြတ်ခြားစားမှုစုံစမ်းစစ်ဆေးရုံးအနေနဲ့ပုံကမှုမြောင်းမြောက်ကင်တွယ်ဖို့ဥပဒေကြောင်းအရလုပ်ပိုင်ခွင့်မရှိပါဘူးလို့ပြောပါတယ်။သူ့ရဲ့ကောင်းကွက်လောက်ဟိုအဲ့ဒီတရားရုံးကိုပဲသူကတွင်းလိုက်ပါတယ်။သမ္မတပါရာဇဝဲကြောင်းအရတရားစွဲဆိုခံရခြင်းကကင်းလွတ်ခွင့်ရှိပေမဲ့တဘုံထမှုဓမ္မမုတ်နိုင်ငံတော်ပုံကမှုအထီတော်ကင်းလွတ်ခွင့်ကပေးမထားပါဘူး အမျိုးသားလွတ်တော်ကဒီဇင်ဘာ14မှာတပ်ပရကိုဆွတ်ဆွဲပစ်ခဲ့ပြီးတပ်ပရရုံးရဲ့ကန်ချမဟာအခုခါမှာဖွဲ့စည်းပုံခုံရုံးပေါ်မူတည်နေပါတယ်
ဒီ American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 32 kHz 6153ညာနဲ့40 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။အင်္ဂါမနက်သတင်းတွေကို VOE ရုပ်သံကဆက်လက်ကြေညာနေပါတယ်။Mike Johnson ကိုအောက်လွတ်တော်ဥက္ကဋ္ဌဖြစ်ဆက်လက်ထားရှိဖို့ Trump ကထောက်ခံလိုက်ပါတယ်။ Mike Johnson ဟာလူကောင်းဖြစ်ပြီးအလုပ်ကျိုးစားတဲ့ဘာသာရေးသမားဖြစ်ပါတယ်လို့ Trump ကသူ့ရဲ့လူမှုစာမျက်နှာကိုရက်မှာတနင်္လာနေ့ကရေးလိုက်ပါတယ်။သူအမှန်တကိုလုံးမှာဖြစ်တယ်လို့ဆက်လက်အောင်းနိုင်မှာဖြစ်တယ်လို့ Louisiana ပြည်နယ် Republican အမတ် Mike Johnson နဲ့ပတ်သက်ပြီး Trump ကပြောပါတယ်။ Mike Johnson ကိုလုံးဝအုပ်တော့ကျွန်တော်ထောက်ခံတယ်လို့ Trump ကဆိုပါတယ်။မကြခင်ကအစိုးရဘတ်ဂျက်ချထားပေးဖို့စဉ်းစားရမှာ Mike Johnson ရဲ့ဆိုပြချက်ကို Trump ကနှစ်ကြိမ်တိုင်ကံကွက်ခဲ့ပြီးအစိုးရငွေချေးပိုင်ခွင့်မြင့်တင်ပေးဖို့တောင်းဆိုခဲ့တာကြောင့် Mike Johnson ရဲ့ဥက္ကဋ္ဌနေရာကမရေရာတော့တယ်လို့ဖြစ်ခဲ့တာပါ။တချို့က Mike Johnson ကိုဝေဖန်ဆန့်ကျင်လာကြချိန်မှာ Trump ကလည်းခံစိတ်နေခဲ့တာကြောင့်သူ့ရဲ့နိုင်ငံရေးအနေထားကပိုလို့မေးခွန်းထုတ်စရာဖြစ်ခဲ့ပါလေ။2025မှာအစိုးရရဲ့ငွေချေးပိုင်ခွင့်တတ်မှတ်ချက်ကိုမြင့်ပေးမယ်လို့ Mike Johnson က Trump ကိုကတိပေးခဲ့တယ်လို့လည်းပြောပါတယ်။အခုလို Trump ကထောက်ခံလိုက်တဲ့အတွက် Mike Johnson ရဲ့အောက်လွှတ်တော်အတွင်းအနေထားကပိုအားကောင်းလာပါလေ။ဇန်နဝါရီလ3ရက်နေ့မှာအောက်လွတ်တော်ဥက္ကဋ္ဌနေရာအတွက်မဲပေးကြမှာပါ။နိုင်ငံကငြိမ်းချမ်းရေးနဲ့လူခွင့်ရေးအတွက်အမေရိကန်သမ္မတကာတာရဲ့ဆောင်ရွက်မှုတွေကိုကုလသမဂ္ဂတွေးမှုချုပ်ကချီးမွမ်းကုန်ပြုလိုက်ပါတယ်။ကွာလူးပူးအမေရိကန်သမ္မတဂျမီကာတာရဲ့ငြိမ်းချမ်းရေးလူခွင့်ရေးနဲ့လူသားချင်းစာနာထောက်ထားမှုဆောင်ရွက်ချက်တွေကအပွေဖြစ်တည်တံ့ခံရပါလိမ့်မယ်လို့အန်တိုနီယိုဂူတရက်စ်ကထုတ်ပြန်ချက်ပါပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတရောဂျိလ်ဘိုင်ဒန်တို့ရဲ့သမ္မတဂျီမီကာတာပေါ်ဂုဏ်ပြုစကားကိုလည်းအင်ဂျူရော့ကတနင်္ဂနွေနေ့မှာထုတ်ပြန်ခဲ့ပါတယ်။ဂျီမီကာတာကိုမတွေ့ဘူးကြပေမဲ့အမေရိကန်ရဲ့ကဘာပေါ်ကပြည်သူသမ်းပေါင်းများစွာကလည်းသမ္မတကာတာပေါ်ခင်မင်စရာကောင်းတဲ့မိတ်ဆွေဖြစ်သဘောထားကြတာကတော့သမ္မတကာတာရဲ့ပြောစမှပြုလုပ်တဲ့အတိုင်းတည်းအလွန်ပုံကိုယ်ရည်အရည်အသွေးဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရော့ကထုတ်ပြန်ချက်ပါပြောပါတယ်။အမေရိကန်နိုင်ငံရဲ့အရေးကြီးလာတဲ့အချိန်မှာတပ်ရကာတာဟာစိန်ခေါ်ချက်ပေးကိုရင်ဆိုင်ခဲ့ပြီးသူလုံနိုင်သည်မအရာရာကိုလှုပ်ခတ်ခြင်းအဖြစ်အမေရိကန်ပြည်သူတွေရဲ့ဘဝတိုးတက်အောင်လှုပ်ခဲ့ပါတယ်လို့အရွေးကောက်ခံတပ်ရထရမ့်ကလည်းသူ့ရဲ့ Truth Social လူမှုစာမျက်နှာမှာရေးပါတယ်မြန်မာစစ်ကောင်စီနဲ့ရောအာရခတ်တပ်တော် AA နဲ့ပါထိတွေ့ဆက်ဆံမှုရှိတယ်လို့ပမောက္ခယူနစ်ဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်ဂျပြအစိုးရကတနင်္လာနေ့မှာပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ရဲ့မြန်မာနယ်စပ်281ကီလိုမီတာရှိပြီးနယ်စပ်တစ်ခုလုံးကိုအာရခတ်တပ်တော်ကထိ ंछ ုပ်ထားနိုင်တယ်ပါတဖက်မှာတော့တိုင်းပြည်ကိုမြန်မာစစ်ကောင်စီကတာဝန်ယူထားဆဲရှိနေပါသေးတယ်လို့ပြည်ထောင်စုဝန်ကြီးဌာနအကြံပေးညှိစားဒုတိယဗိုလ်ချုပ်ကြီးဂျဟန်ဂါအလမ်ချောင်ဒရီကဘင်္ဂလားဒေ့ရှ်အရှေ့တောင်ပိုင်းနယ်စပ်ခီးမှာတရင်လောက်တွေကိုပြောခဲ့ကြောင်းတယ်လီဂရက်အိန္ဒိယသတင်းကဆိုပါတယ်ဒါကြောင့်နယ်စပ်အခြေအနေနဲ့ပတ်သက်လို့နှစ်ဖက်လုံးနဲ့ဘင်္ဂလားဒေ့ရှ်ကထိတွေ့မှုရှိပါတယ်လို့သူကပြောပါတယ်ဘင်္ဂလားဒေ့ရှ်တုံ့ပြန်ရေးတပ်ဖွဲ့တွေဟာရှေ့တန်းမှာသတိကြီးကြီးထားဆောင်ရွက်နေပြီးအခုထိတော့ပြဿနာမတက်သေးပါဘူးလို့လည်းဆိုပါတယ်။ဒါပေမဲ့နေဆက်မှာအခါအားလျော်စွာပြစ်ခတ်တာတွေရှိနေပြီးအမြောက်ဆန်တွေလည်းကျလာတာတွေရှိနေတယ်လို့ချောင်းတိကသတင်းတောက်တွေကိုပြောပါတယ်။ဒါကြောင့်နတ်မြစ်ထဲမှာငါးဖက်တာအခုချိန်မှာစိတ်မချဘူးလို့လည်းချောင်းတိကဆိုပါတယ်။နေဆက်မှာဘင်္ဂလားဒေ့ရှ်ကနောက်ထပ်တပ်တွေတိုးချထားတယ်ဆိုတဲ့မီဒီယာသတင်းတွေထွက်လာပြီးတဲ့နောက်ချောင်းတိကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။
ထိတ်တဲရောက်တဲ့နေ့ကိုဥတင်မောင်တန်တင်ပြပေးခဲ့တာပါရှင်အခုတော့နှစ်ချုပ်အစီအစဉ်တွေနဲ့သတင်းဆောင်မတွေကိုတင်ပြပါမယ်ရင်းဆုံးတော့အမေရိကန်သမ္မတဟောင်းဂျီမီကာတာအကြောင်းပါရှင်အမေရိကန်သမ္မတဟောင်းဂျီမီကာတာဟာအသက်တရာမှာကွယ်လွန်ခဲ့ပါပြီသမ္မတတက်တန်အဖေကမ္ဘာ့ကျန်းမာရေးနဲ့ဒီမိုကရေစီအရေးချိုးဖောက်မြင့်တင်ခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့39ရောက်မြောက်သမ္မတကာတာအကြောင်းကိန်းဖာရာဘောကတင်ပြထားပါတယ်ကိုငိမ့်ချန်းကပြောပြထားပါတယ်ရှင်
1989ခုနှစ်ဇန်နဝါရီလ20ရက်နေ့မှာသမ္မတကျန်းသစ္စာကျင်းဆိုတဲ့အချိန်တုန်းကဂျီမီကာတာကရွေးကောက်ခဲ့တဲ့လူတွေလိုပဲကောင်းတဲ့အစိုးရမျိုးဖြစ်စေရမယ်လို့ကတိပေးခဲ့ပါတယ
်။ There can be no nobler nor more ambitious task for America to undertake on this day of a new beginning than to help shape a just and peaceful world.
သူတမရတတန်းကတစ်ချိန်ပဲဖြစ်ခဲ့ပေမဲ့သူဦးဆောင်တဲ့ကာတာစင်တာကနေငြိမ်းချမ်းရေးယောဂတိုက်ဖြတ်ရေးနဲ့မျှော်လင့်ချက်တည်ဆောက်ရေးတို့ကိုလှုပ်ဆောင်ခဲ့တာကြောင့်နိုဘယ်ငြိမ်းချမ်းရေးဆုလည်းရခဲ့သူပါ
Alec upon the Carter Center.
Carter Center ရဲ့အလုပ်တွေကိုကျွန်တော်သမရဖြစ်တုန်းကလှုပ်ဖို့ကြိုးပမ်းခဲ့တာတွေအဖြစ်မှတ်ယူပါတယ်
1924ခုနှစ်ဂျော်ဂျီယာပြည်နယ်ပလိန်းမြို့မှာသူ့ကိုမွေးပါတယ်1946ခုနှစ်မှာအမေရိကန်ရေတပ်အကယ်ဒမီကနေဘွဲ့ရခဲ့တာဖြစ်ပြီး1953ခုနှစ်သူ့မိသားစုလဲလုပ်ငန်းတွေစီမပြောင်းခင်အချိန်အထိရင်းငုတ်သင်္ဘောအရာရှိအဖြစ်ဟူထမ်းခဲ့ပါတယ်1953ခုနှစ်မှာတော့သူ့ဖခင်ကွယ်လွန်ခဲ့တဲ့အတွက်မိသားစုလဲလုပ်ငန်းစီပြန်ခဲ့ပါတယ်1960ပြည့်နှစ်နိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေကစပြီးသမရဟောင်းကာတာဟာနိုင်ငံရေးမှာပါဝင်ခဲ့တာပါ1982ခုနှစ်ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုအဖြစ်တာဝန်မထမ်းဆောင်ခင်မှာပြည်နယ်အမတ်အဖြစ်လည်းနှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့ပါတယ
် I say to you quite frankly that the time for racial discrimination is over
သမရဟောင်းကာတာဟာ1982ခုနှစ်မှာမထေမရှားတောင်ပိုင်းပြည်နယ်အုပ်ချုပ်ရေးမှုဘဝကနေ1986ခုနှစ်မှာရွေးကောက်ပွဲအနိုင်ရတဲ့သမရလောင်းဖြစ်လာခဲ့ပြီးတော့ Republican Party ဘက်ကသမရလောင်း Jared Ford ကိုကပ်ပြီးအနိုင်ရခဲ့တာပါ1989ခုနှစ်မှာတော့ Camp David သဘောတူညီချက်နဲ့ Egypt နဲ့ Israel အကြားငြိမ်းချမ်းရေးဆေးစပ်ညှိနှိုင်းပေးနိုင်ခဲ့ပြီးဒါဟာသမရကာတာရဲ့သမရသက်တမ်းမှာအအောင်မြင်ဆုံးလှုပ်ဆောင်ချက်ဖြစ်ပါတယ
် There had been four wars between
ကျွန်တော်သမရဖြစ်လာချိန်တုန်းက Arab တွေနဲ့ Israel တွေအကြား25နှစ်အတွင်းစစ်ပွဲလေးကြိမ်ဖြစ်ပြီးပါပြီဆိုဗီယက်ထောက်ခံမှုနဲ့အီဂျစ်ကခေါင်းဆောင်ပြီးတိုက်တာပါသူတို့တွေကပဲအစ္စရေးကိုစစ်ရေးအရာစိန်ခေါ်နိုင်တဲ့တိုင်းပြည်တွေဖြစ်ပါတယ
်သမရဟောင်းကာတာဟာပနမားတူးမြောင်းကိုပနမားနိုင်ငံကိုပြန်ပေးတဲ့စာချုပ်ကိုညှိနှိုင်းချုပ်ဆိုပေးခဲ့ပြီးတရုတ်ပြည်သူသမရနိုင်ငံနဲ့လည်းတန်တမန်ဆက်ဆံရေးအပြည့်အဝထူထောင်ခဲ့သူပါဒါပေမဲ့လည်း1989ခုနှစ်အီရန်နိုင်ငံမှာဖြစ်ခဲ့တဲ့အစ္စလာမစ်တော်လှန်ရေးကသူ့သမရတပ်တန်းကိုပြောင်းလဲစေခဲ့ပါတယ်ရှီးယိုက်ဘာသာရေးခေါင်းဆောင်ဦးဆောင်တဲ့ဆန္ဒပြမှုတွေကြောင့်အမေရိကန်ထောက်ခံပေးထားတဲ့ရှားဘရင်တိုင်းမိကနေထွက်ပြေးခဲ့ရပါတယ်။တီဟီရန်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကိုစစ်သွေးကြွတွေကဝင်ရောက်စီးနင်းခဲ့ပြီးအမေရိကန်66ဦးကိုတစားကန်ဖြစ်ဖမ်းဆီးခဲ့ပါတယ်။နိုဝင်ဘာလနှောင်းပိုင်းမှာတစားကန်73ဦးကိုဂဏ္ဍဦးပြန်လွှတ်ပေးခဲ့ပါတယ်။1980ခုနှစ်ဧပြီလအတွင်းသမရကာတာကကြံရှိတဲ့တစားကန်တွေကိုကယ်တင်ဖို့စစ်စင်ရေးတစ်ခုကိုခွင့်ပြုပေးခဲ့ပေမဲ့လည်းအဲ့ဒီဟာကမအောင်မြင်ပဲစစ်သား10ဦးသေဆုံးခဲ့ပါတယ်။တစ်ချိန်တည်းမှာပဲသမရဟောင်းကာတာဟာပြည်တွင်းကစိန်ခေါ်မှုတွေဖြစ်တဲ့ငွေကြေးဖောင်းပွားမှုအလုပ်လက်မဲ့နှုန်းမြင့်တက်တာတွေနဲ့ရင်ဆိုင်ခဲ့ရပြီး1980ခုနှစ်မှာ Republican Party ကရော်နယ်ရေဂင်ကိုရှုံးနိမ့်ခဲ့ပါတယ်။1982ခုနှစ်ဇန်နဝါရီလ20ရက်နေ့သမရရေဂင်ကျန်းသစ္စာချိန်ဆိုတဲ့နေ့မှာပဲအီရန်ကကျန်းရှိတဲ့အမေရိကန်တစားကန်တွေကိုလွှတ်ပေးခဲ့ပါတယ်။ရွေးကောက်ပွဲရှုံးနိမ့်နာရောစိတ်ဖိစီးမှုတွေနဲ့ပါသမရဟောင်းကာတာဟာသူသမရစာကြည့်လိုက်ရှိရာပလိမျိုးစီကိုပြန်ခဲ့ပါတယ
်
ကျွန်တော်ကအတလန်တာမြို့ကအဆောက်အုံကောင်းကောင်းတစ်ခုမှာရုံးခန်းလေးတစ်ခုပဲရှိဖို့တည်တည်လေးပဲမျှော်လင့်ခဲ့တာပ
ါကာတာစင်တာဟာကဘာတလွားအချိုးမြတ်မယူတဲ့အဖွဲ့အဖြစ်ထင်ရှားလာပြီးကဘာတလွားရွေးကောက်ပွဲတရာကျော်ကိုစောင့်ကြည့်ပေးခဲ့သလို1994ခုနှစ်မြောက်ကိုရီးယားနျူကလ িয়ার ထိတ်တိုက်ရင်ဆိုင်မှုမှာလည်းဂျားဝင်ဖြည့်ရှင်းပေးခဲ့သလိုယူဂန်ဒါနဲ့ဆူဒန်နိုင်ငံအကြားငြိမ်းချမ်းရေးသဘောတူညီချက်ရအောင်ကြိုးပမ်းပေးခဲ့ပါတယ်မြန်မာနိုင်ငံအတွက်လည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေနဲ့ပြည်ပခန့်ဖြည့်ရှင်ရေးတို့ကိုရှေးရှုဆောင်ရွက်ပေးခဲ့ပါတယ်သမရဟောင်းကာတာဟာမြန်မာနိုင်ငံဒီမိုကရေစီရေးပါဝင်ကူညီခဲ့တဲ့ကမ္ဘာအနှံ့ကနိုင်ငံခေါင်းဆောင်တွေနဲ့အထင်ကရဩဇာကြီးသူတွေပါဝင်တဲ့ The Elders အဖွဲ့မှလည်းပါဝင်သူတဦးဖြစ်ပါတယ်2013ခုနှစ်ဧပြီလနဲ့စက်တင်ဘာလတွေမှာလည်းမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးနိုင်ငံခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။2015ခုနှစ်မြန်မာနိုင်ငံရွေးကောက်ပွဲမှာလည်းသမရကာတာရဲ့ကာတာစင်တာဟာလေးလာစောင့်ကြည့်သူအဖြစ်ပါဝင်ခဲ့ပါတယ်။ဆင်းရဲတဲ့ဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုမြင့်တင်ပေးပြီးယောဂတိုက်ဖြတ်ရေးတွေကိုပါကာတာစင်တာကလှုပ်ဆောင်ခဲ့တာပါ။ဂင်နီဝမ်းယောဂကိုတိုက်ဖြတ်ဖို့ကကာတာစင်တာရဲ့အဓိကရည်မှန်းချက်ဖြစ်ပါတယ်
။ There's only been one disease in the history of
လူသားသမိုင်းတက်တန်းတခြားအပိတိုင်တိုက်ဖြတ်နိုင်ခဲ့တဲ့ယောဂါကတော့ကြောက်ယောဂါပဲဖြစ်ပါတယ်လွန်ခဲ့တဲ့နှစ်30ကလုပ်နိုင်ခဲ့တာပါဂင်နီဝမ်ယောဂါကကမ္ဘာမြေပေါ်ကနေနောက်ထပ်တိုက်ဖြတ်နိုင်မဲ့ယောဂါဖြစ်ပါတယ
်အခုလိုလူသားအချိုးပြုတွေဆောင်ရွက်တာကြောင့်သမရဟောင်းကာတာကို2002ခုနှစ်မှာနော်ဝေးနိုင်ငံအော့စလိုမြို့မှာ နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခဲ့ပါတယ်
When I won the Nobel Peace Prize, for instance, it was because
Carta Center ကလုပ်ငန်းတွေကြောင့်ကျွန်တော် Nobel ငြိမ်းချမ်းရေးဆုရခဲ့တာပါငြိမ်းချမ်းရေးနဲ့လူအခွင့်အရေးအပေါ်အခြေခံပြီးတမိုင်းအမွေကြံခဲ့တာဖြစ်တာကြောင့်ကျွန်တော်ကတော့အပြည့်အဝကျေနပ်ပါတယ်ဘယ်သူကမကျေနပ်ပဲရှိမလဲဗျာ
အသက်60ကျော်အထိတက်တက်ကြွကြွရှိခဲ့တဲ့တမရာဟောင်းကာတာဟာ2015ခုနှစ်မှာအုံနောက်ကင်ဆာရောဂါကိုခံစားခဲ့ရပြီးကျော်ဖြတ်နိုင်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ဆုံးမိုက်နှစ်တွေမှာတော့ကျန်းမာရေးခြုံရင်းလာတာကြောင့်ဘဲမှမသွားတော့ပဲသူ့ဇာတိပလိန်းမြို့မှာပဲနေထိုင်ခဲ့ပါတယ်ဇနီးဖြစ်သူရိုဇလင်းကွယ်လွန်ခဲ့တဲ့2023နိုဝင်ဘာဇာပနအခမ်းအနားတွေမှာမှလူမြင်ကွင်းကိုနောက်ဆုံးအကြိမ်ပြန်ထွက်ခဲ့တာပါ2019ခုနှစ်ကသူ့ရဲ့နောက်ဆုံး VOA နဲ့အင်တာဗျူးမှာတော့သူ့ရဲ့အနာဂတ်မျှော်လင့်ချက်ကိုခုလိုပြောခဲ့ပါတယ
် I would like to see the United States in the future strive
အနာဂတ်ကပ္ပညဉ့်ဉန်ရေးလူခွင့်ရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာတာဝန်ညီမျှမှုတွေမှာအမေရိကန်ပြည်ထောင်စုကိုကပ္ပနံပါတ်1ချန်ပီယံဦးဆောင်သူအဖြစ်မြင်ကြပါတယ်နောက်ပြီးလူတိုင်းကိုတန်းတူညီတူဆက်ဆံဖို့ပါကျွန်တော်တို့အဲ့လိုသာလုပ်နိုင်မယ်ဆိုရင်ကျွန်တော်ချစ်တဲ့တိုင်းပြည်ဟာတကယ့်စူပါပါဝါရှိတဲ့တိုင်းပြည်ဖြစ်လာမှာပါ
အမေရိကန်သမ္မတဖြစ်ဘူးသူတွေထဲမှာသမ္မတဟောင်းကာတာဟာတက်တန်းအရှိဆုံးဖြစ်ပြီးတော့သူဇနီးရော့ဇလင်းနဲ့အိမ်တောင်တက်ကလည်းသမ္မတနဲ့သမ္မတကတော်တွေထဲမှာတက်တန်းအရှိဆုံးဖြစ်ပါတယ်ခင်ဗျာ
ကိုငင်းချက်ပါရှင်အခုတော့လူမှုရှုခင်အစီအစဉ်မှာပျော်ရွှင်ခြင်းကိုငွေပေးဝယ်လို့မရဘူးဆိုတာတကယ်မှန်ပါသလားစိတ်ချမ်းသာပျော်ရွှင်အောင်ဘာတွေလုပ်နိုင်ပါသလဲမဆုမြတ်မွန်ကလူမှုရှုခင်အစီအစဉ်မှာအထူးအစီအစဉ်ဖြစ်တင်ပြထားပါတယ်ရှင်
စိတ်ချမ်းသာတယ်စိတ်ပျော်ရွှင်တယ်ဆိုတဲ့အပေါ်မှာဒီတစ်ယောက်နဲ့တစ်ယောက်အတိတ်ပဲဖွင့်ကြဖို့တူကြမှာမဟုတ်ပါဘူး။ဒါပေမဲ့လည်းလူတိုင်းပျော်ခြင်းစိတ်ချမ်းသာခြင်းကြမှာတော့သိကြပါရဲ့။ငွေကြေးပြည့်စုံမှပျော်နိုင်တာလို့ဆိုသူတွေလည်းရှိနေတော့ငွေကုန်မခံပဲစိတ်ချမ်းသာအောင်လုပ်လို့ရတဲ့နည်းလမ်းတွေရှိပါသလား။ဗြိတိန်နိုင်ငံကဒီအထွေထွေယောဂါကုဆရာဝန်လည်းဖြစ်စိတ်ချမ်းသာရဲ့အတွက်ကိုဒီအမူအကျင့်တွေနဲ့ပြောင်းလဲကုသတဲ့ CBD ကုထောင်းကျွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာဆန္ဒလိုင်းနဲ့မေးကြည့်ထားပါရစေ။
စိတ်ပျော်ရွှင်နေဆိုတာကလူတယောက်မှာတစ်ခုခုကိုပူပန်နေတာမျိုးမရှိဘူးသူ့မှာတနေ့တနေ့စားလို့ဝင်တယ်အိတ်လို့ပြောတယ်လုံနေရတဲ့ကိုအခုဖြစ်တည်နေတဲ့အချိန်လေးအတွင်းမှာကျေနပ်နေတယ်အဲ့ဒါဟာစိတ်ပျော်ရွှင်မှုပေါ့နော်ဒီစိတ်ပျော်ရွှင်မှုကကြားရတာရှင်းရှင်းလေးလို့ရှိတယ်ဒါပေမဲ့တကယ်တမ်းကအဲ့ဒီလူလေးကိုယ့်ရဲ့အခုဖြစ်တည်နေတဲ့အချိန်လေးအတွင်းမှာစိတ်ချမ်းသာနေဖို့တစ်ခုခုကိုလှမ်းပြီးတော့ပူပန်မနေဖို့တော်တော်လေးကိုခက်ပါတယ်။ဒါကြောင့်ဒီစိတ်ပျော်ရွှင်မှုကိုရဖို့ဆိုတာကလူတွေထင်တာကသူ့အလိုလိုဖြစ်သွားတယ်ပေါ့နော်။အမှန်တော့သူ့အလိုလိုဖြစ်တဲ့အရာမဟုတ်ကိုယ့်ဘက်ကကြိုးစားယူရပါတယ်ကိုယ့်ဘက်ကလေ့ကျင့်ယူရပါတယ်
ဆီယာမကဒီစိတ်ကျန်းမာရေးအတွက်ပေါ့နော်ဒီအမှုအခြေအနေကိုပြောင်းလဲပြစ်တဲ့ဒီ CBD ဆိုတဲ့ကုထုံးမှာကျွမ်းကျင်သူတယောက်ဖြစ်ပါတယ်ဆိုတော့ခုနပစုံစောပြောသလိုပဲဒီစိတ်ကျန်းသာမှုဒီစိတ်ပျော်ရွှင်မှုရဖို့အတွက်ပေါ့နော်ဒီစိတ်နေစိတ်ထားနဲ့ဟိုဆက်ဆက်နေတယ်ဆိုတဲ့အကြောင်းအရာကိုလည်းနည်းနည်းလေးရှင်းပြပါရှင
့်စိတ်ကုထုံးနေရမှာကျွန်မသုံးတာနှစ်ခုရှိတာပေါ့နော်တစ်ခုကတော့ CBD လို့ခေါ်တယ် CBD က Cognitive Behavioral Therapy ဆိုတော့ Cognitive ဆိုတာကစိတ်ကစဉ်းစားရတာပေါ့ Behavioral ဆိုတာကကိုယ်ကလုပ်တာပေါ့အဲ့တော့ကိုကစိတ်ကစဉ်းစားတာနဲ့လူကလှုပ်တာနဲ့နှစ်ခုကြားထဲမှာဘယ်ဟာကိုပြင်လို့ရလဲဘယ်ဟာကိုပြင်ရတယ်ဘယ်ဟာကိုပြင်ရမှဆိုတာမျိုးမရှိဘူးစိတ်ကစဉ်းစားတာကိုပြင်ရမလားကိုကလည်းလှုပ်တာကိုပြင်ရမလားအဲ့ဒါကိုသင်ပေးတဲ့ဟာက CBT ပေါ့နော်နောက်တစ်ခုကတော့ mindfulness လို့ခေါ်တယ် mindfulness ဆိုတာကမြန်မာလိုပြန်ရင်တော့ပြစ်စုံပံကိုအာရုံစိုက်ပြီးတော့ကျေနပ်တာပေါ့နော်အဲ့ဒါကလည်းကိုယ်အတွက်စိတ်ချမ်းသာဖို့အတွက်ကိုယ်စိတ်ပျော်ဖို့အတွက်အသုံးကြတာပေါ့ကျမကဒီနှစ်ခုကိုလူနာတွေကိုဘယ်လိုသုံးခိုင်းလဲဆိုတော့ mindfulness ကကြတော့ကိုကလက်ရှိအခြေအနေကလေးကိုပဲအာရုံစိုက်ပြီးတော့လက်ရှိအခြေအနေကလေးကိုပျော်နေတာဆိုတဲ့အခါကြတော့လက်ရှိအခြေအနေကနည်းနည်းပျော်စရာကောင်းဖို့လိုတာပေါ့နည်းနည်းမှပျော်စရာမကောင်းတဲ့အချိန်တခုမှ mindfulness လုပ်ပြီးတော့ပျော်အောင်လုပ်ရမယ်ဆိုတော့ခက်တာပေါ့အဲ့တော့ပျော်စရာကောင်းတဲ့အချိန်ဆိုလို့ရှိရင် mindfulness လုပ်ကြည့်လို့ရတယ်ပျော်စရာမဟုတ်လို့ပုံမှန်ချိန်ဆိုရင်တော့ mindfulness လုပ်ကြည့်လို့ရတယ်တခုခုကိုကိုကစိတ်ဆင်းရဲနေတယ်စိတ်ညစ်နေတယ်ဆိုလို့ရှိရင်ကြတော့ဒီ cognitive behavioral therapy လို့မျိုးကိုစိတ်နဲ့ကိုရဲ့အမှုအရာကိုရဲ့တုံ့ပြန်မှုကိုဘယ်လိုပြင်ရမလဲဆိုတာလေးကိုသုံးကြည့်လို့ရတယ်ပေါ့နော်
အဲ့လိုပြောလို့တစ်ဆက်တည်းမေးချင်တာကဒီနေ့လက်ရှိပေါ့နော်ဒီမြန်မာနိုင်ငံအပါအဝင်ဒီကမ္ဘာတစ်ပတ်မှာရှိရင်အခြေအနေတော်တော်များများကဒီစိတ်ညစ်စရာတွေစိတ်ပူပန်စရာတွေများနေတယ်လို့ပြောရင်မမှားဘူးပေါ့လေဆိုတော့အဲ့လိုအခြေအနေတွေကြားမှာတကယ်ပဲခုနပြောသလိုကိုရဲ့စိတ်ကိုဒီပျော်အောင်လုပ်နိုင်ဖို့အတွက်ကရောလွယ်နိုင်ပါမှာရှင့်
ကိုလုံလို့ရတာလွယ်လွယ်လေးတွေရှိတယ်အလုတ်ဆိုလဲအလုတ်ကလေးကိုတစ်ခုအာယုံဆိုင်တယ်အစားဆိုလဲအစားကိုအာယုံဆိုင်တယ်တခြင်းနားထောင်လဲဆိုတခြင်းကိုအာယုံဆိုင်တယ် အဲ့လိုမျိုးဇက်တိုက်လုပ်သွားလို့ရှိရင်ဘုံနောက်ကတော်တော်လေးကြည်ပြီးတော့အများအားပျော်လာတတ်တယ်။တခုခုကိုကြိုပြီးပူရတာနေရသွားတယ်။တကယ်တမ်းကအလုပ်တွေအများကြီးကိုတစ်ပြိုင်တည်းလုပ်နိုင်နေဆိုတဲ့လူကတကယ်မရှိဘူး။ဒါသိပ္ပံပညာနဲ့စံထားတာအလုပ်တွေအားလုံးကိုတစ်ပြိုင်တည်းလုပ်တယ်ဆိုတဲ့လူတွေကအမှန်တော့အုံနောက်ထဲမှာဒီအလုပ်ကိုလုပ်နေတဲ့အချိန်မှာဟိုဘက်အလုပ်ကိုလုပ်နေတဲ့အုံနောက်ကိုရပ်ပစ်လိုက်ရတယ်။အဲ့ဒီခါကျတော့အုံနောက်ကဟိုဘက်နဲ့ဒီဘက်နဲ့ခုံပါများလာလို့ရှိရင်အမှားများနိုင်တာပဲ။အဲ့လိုအမှားများမှဆိုးတဲ့အခါကျတော့လူကပူလာတယ်။အဲ့လိုမျိုးတွေမရှိအောင်ဆိုလို့ရှိရင်အလုပ်ကလေးကိုတစ်ခုနဲ့တစ်ခုသေးချာအကန့်လေးတွေခွဲပြီးလုပ်။တကယ်ပဲပြဿနာတစ်ခုခုတက်လာခဲ့ပြီးဆိုလို့ရှိရင်ဒီ CBT နီးကိုတုံ့ကြည့်လို့ရ။ CBT နီးရပါလဲဆိုတဲ့အခါကျတော့အစ်င့်နိုင်အစ်င့်နိုင်မှာတွေးတွေးကြည့်ပြီးတော့ရိုက်လိုက်လို့ရ။ကိုကိုကိုဘယ်နေရာရောက်နေလဲဆိုတာသတိရဖို့လို့။ငါတွေးနေတာတွေကအလွန်ကြုံဖြစ်နေပြီလား။အဲ့ဒါဆိုလို့ရှိရင်ငါတွေးနေတာမှန်လား။ငါတွေးနေတာမှန်တယ်ဆိုတဲ့အကြောင်းရဲ့သက်တည်ပြချက်ကပါရှိလို့လဲ။ငါတွေးတယ်လို့မဟုတ်ဘူးတဲ့တခြားတွေးနေရောရှိသေးလားဘယ်လိုနည်းနဲ့တွေးလို့ရှိရင်ပို့ပြီးတော့အကောင်ဖြစ်မလဲဒီလိုအစိုးရမတွေးပဲနဲ့နောက်တစ်ခုကတော့ငါအခုခံစားနေရတဲ့အရာကတွေမဟုတ်တကယ်ဖြစ်နေလို့ခံစားနေတာလားငါဘက်ကငါတွေးပြီးခံစားနေတာလားနောက်ကိုတစ်ခုခုလုံနေပြီဆိုလို့ရှိရင်ဥပမာကိုကထူပူလာပြီးတော့ဟာခေါင်းနေရာလဲပူလက်တရလဲချွေးစည်းလေးပြန်ဒါမျိုးတွေဖြစ်နေပြီဆိုရင်ငါဘာဖြစ်လို့ဖြစ်တာလဲဒီလိုဖြစ်နေတဲ့အချိန်မှာငါဘာကိုတွေးလိုက်လို့ဖြစ်သွားတာလဲအခုဖြစ်နေတာကိုငါဘယ်လိုရပ်လို့ရလဲ။နောက်သူ့နောက်ကဖြစ်လာတဲ့နောက်ဆက်တွဲကိုလည်းဒီလိုပဲအခုဖြစ်နေတာကတော့ဖြစ်သွားပြီ။ဒီနေရာမှာငါဘာရပ်လို့ရလဲ။ချိန်တိုင်းချိန်တိုင်းမှာတွေးပြီးတော့ရပ်သွားလို့ရတယ်နော်။ဒါတွေကတော့ဒီစိတ်ပညာကုလုံးနေကိုတနေ့တည်းမှာထည့်သုံးတာလေးပေါ့။ဒါမျိုးလေးတွေနေတိုင်းလေ့ကျင့်သွားလို့ရှိရင်စိတ်ကကြည်တယ်။ပျော်စရာလေးတွေကိုကကိုဖန်တီးတာပေါ့။ပျော်စရာလေးတွေကိုဖန်တီးဖို့ဆိုရင်တခါလေကျရင်ပျော်စရာတော်တော်ရှန်းထားတယ်ဆိုတဲ့ခါကျတော့ဖြစ်ခဲ့မှုတွေပျော်စရာလေးတွေကိုပြန်စဉ်းစားလို့ရတယ်။အုံနောက်ကတစ်ခုတစ်ခုကိုမှတ်မိလို့ရှိရင်အနည်းဆုံး3လလောက်ကြာ။အဲ့လိုမျိုးဆိုတော့အနည်းဆုံးတော့3လတခါလောက်ကိုပျော်စရာလေးတစ်ခုခုဖန်တီးပေးပါ။အခုချိန်လိုမျိုးဆိုရင်ဟိုခရစ်စမတ်ဆိုပြီးထွန်းလာတာတပတ်ရှိမှာပေါ့နော်။အဲ့လိုမျိုးလေးဆိုလို့ရှိရင်တွားကြည့်လိုက်လမ်းလျှောက်လိုက်မိနစ်20နာရီဘယ်လောက်ဒါလေးတွားကြည့်လိုက်လို့ကိုယ့်ဘဝကြီးမှာဘယ်လောက်မှတခြားဟာတွေရွရောမတွားလောက်ပါဘူး။လမ်းလျှောက်လိုက်တဲ့အတွက်ဒီလမ်းလျှောက်တာရဲ့အန်ဒိုဖင်တွေရတယ်။လေကောင်းလေသန့်ညင်မလျှောက်တယ်ဆိုပို့ပြောတော့ကောင်းပြီတယ်။အဲ့ဒီတွားကြည့်လိုက်တဲ့အချိန်မှာလည်းတခြားဟာတွေစဉ်းစားမနေဘဲနဲ့အာမီးရထွန်းတာလှလိုက်တာပေါ့နော်ဘယ်လိုများလုပ်ထားတာလဲမသိဘူးပေါ့။ဟောဘယ်သူခေါ်ပြလိုက်ရင်ကောင်းမလဲမသိဘူးပေါ့။အဲ့ဒါမျိုးလေးဒါကိုပဲအာရုံစိုက်ပြီးစဉ်းစားနေ။စိတ်ထဲမှာလည်းအော်ငါဒါလေးကိုကြိုက်လိုက်တာပေါ့အဲ့လိုမျိုးကိုကြိုက်တာလေးတွေကိုကိုကဘုံနောက်ကိုကိုကတကူပြောတာ။အဲ့လိုမျိုးဆိုရင်ကိုစိတ်ညစ်လာတဲ့အချိန်ကျရင်အဲ့ဒါကိုကိုပြန်ခုံလို့ရတယ်။အုံနောက်ကတကယ်တမ်းကတိတ်ပြီးတော့မပါနဲ့ဘူး။ကိုကပြောတဲ့ဟာတခုကိုပြန်ခေါ်လိုက်ရင် तू ကပြောရမယ်လို့ထင်သွားတယ်။ကိုကကြောက်ရတဲ့ဟာတခုကိုပြန်ခေါ်လိုက်ရင် तू ကကြောက်ရတယ်လို့ထင်တယ်။အဲ့တော့ CBT မှာနောက်ထပ်သုံးတာတခုကပါလဲဆိုတော့တခုခုကကိုကအရန်ကြောက်လန့်လာတဲ့အချိန်ဆိုလို့ရှိရင်ထုတ်သုံးလို့ရတဲ့အပျော်လေးတွေရှားထားပုံပေါ့နော်။အဲ့လိုမျိုးလေးတွေပြန်စဉ်းစားလိုက်လို့ရှိရင်အုံနောက်ကရုတ်တရက်ပြန်ကြောက်သွားတယ်။အဲ့လိုမျိုးလေးတော့မလို့ရဘူး။နောက်တစ်ခုကတော့ကိုယ်နေတိုင်းလုပ်တဲ့ဟာတွေပေါ့ခင်းချက်တာလားခင်းချက်တာခင်းချက်တဲ့အချိန်မှာပြောအောင်နေသစ်ပင်ဆိုင်တာလားသစ်ပင်ဆိုင်တိုင်းသစ်ပင်ဆိုင်ပြောအောင်နေအဲဆိုအန်ဒိုဖင်တွေထွက်တယ်။နောက်အကောင်လေးတွေရှင်အကောင်လေးတွေအမွေကိုတတ်လို့ရှင်အောက်ဆီတိုဆင်ရတယ်။အဲ့ဒါလည်းအရန်စိတ်ချမ်းသာဖို့ကောင်းတယ်။အဲ့လိုမျိုးလေးတွေပေါ့နော်ကိုပြောအောင်ဘာတွေလုပ်ပြတာလဲဆိုတော့လွယ်လွယ်လေးနဲ့လုပ်လို့ရတာတွေရှိပါတယ်။ကိုဘက်ကအာယုံလေးစိုက်ပြီးလုပ်ဖို့ပဲလိုတာ။
ဆိုတော့ဆရာမခုနပြောပြခဲ့တယ်လို့ဆိုရင်တော့အားလုံးကဒါကိုယ့်ရဲ့စိတ်နဲ့ပေါ့နော်ကိုယ့်ရဲ့စိတ်ကိုပြုပြင်ပြီးတော့မှဒါစိတ်ကိုချမ်းသာအောင်လို့တည်တင်ကပဲဖြစ်ဖြစ်ပြောင်းလဲလိုက်တဲ့သဘောပေါ့လေဆိုတော့တကယ်တမ်းမှာဟိုစိတ်ပင်ပန်းမှုရဲ့အရန်များနေတဲ့အချိန်စိတ်ညစ်စရာရဲ့အရန်ပတ်လဲဝိုင်းပြီးကြုံနေတဲ့အချိန်မှာခုနပြောသလိုပေါ့နော်ဒါအပြုသဘောဘက်ကနေပြီးတော့တွေးပြီးတော့မြင်ကြည့်ပြီးတော့မှဒီစိတ်ပျော်အောင်လုပ်နိုင်ဖို့ဆိုတာကရောတကယ်လက်တွေ့မှာလဲလွယ်ပါမလားဆရာမဟိုကိုယ့်ရဲ့အတွေ့အကြုံရရောဘယ်လိုမျိုးအကြံပေးနိုင်မလဲရှင
်မလွယ်တာကတော့မလွယ်ပါဘူးဒါပေမဲ့ကိုယ်ကကြည့်နေလို့ရပါတယ်အဲ့လိုမျိုးဒုက္ခတွေပတ်လဲဝိုင်းနေတဲ့အချိန်ဆိုလဲပြန်စဉ်းစားကြည့်ကြည့်ရပေါ့နော်ငါဒီလိုမျိုးဒုက္ခတွေပတ်လဲဝိုင်းခဲ့ပူတဲ့အချိန်ရင်တော့ဖြစ်ဘူးလားဖြစ်ဖူးတယ်ဆိုရင်အဲ့ဒီဖြစ်ဖူးတဲ့အချိန်ကငါဘာလုပ်ဘူးလဲအဲ့ဒီတော့ငါထွက်လာနိုင်တာပဲပေါ့နော်အဲ့လိုထွက်လာနိုင်အောင်ငါဘာလုပ်ခဲ့လဲဘယ်သူစီကအကူအညီတောင်းဘူးလဲဘာတွေလုပ်ခဲ့ဘူးလဲဟုတ်တယ်အခုဖြစ်နေတဲ့ဒုက္ခအရင်ဖြစ်နေတဲ့ဒုက္ခတည်းနည်းနည်းပို့ပြီးတော့များအများဒါပေမဲ့အဲ့လိုမျိုးကိုယ့်ဘက်ကအောင်မြင်ခဲ့တာလေးတွေကိုပြန်ခေါ်ကြည့်အမြဲတမ်းထွက်ပေါက်တစ်ခုကရှိတာပါပဲအဲ့ဒီထွက်ပေါက်တစ်ခုကိုကိုယ်ကတေချာလေးလိုက်စဉ်းစားဖို့ထွက်ပေါက်ဆိုတာကလေကိုယ်ကောင်းနေမှာထားထားတဲ့ဥတီချက်ပုံမူတည်တာပေါ့ဒါရမှပြောမယ်ဆိုရဲလူဒါရမှငါကအစဉ်ပြေတာလို့ခေါ်မယ်ဆိုရဲလူဆိုလို့ရှိရင် အဲ့ဒါကြီးရဖို့ဆိုတာဘယ်သူမှအမှမခံနိုင်ဘူးအဲ့ခါကျတော့ကိုကိုကိုထွက်ပေါက်ပြန်အောင်လုပ်လိုက်တယ်လို့ဖြစ်သွားပေါ့နောက်တချို့လူတွေကလည်းအဲ့လိုထွက်ပေါက်လေးတစ်ခုရှိလာတယ်ဆိုရင်တော့မှပဲအဲ့ဒီထွက်ပေါက်ကိုသူကနောက်ကနေလိုက်ပြီးတော့ကိုယ့်ဘာသာကိုပြန်ပိတ်လိုက်တယ်ထွက်ပေါက်လေးတစ်ခုရသွားလို့ရှင်အဲ့ဒါဆိုလို့ရှိရင်ငါကဒီလိုလုပ်ပဲဆိုမှဟိုအားကိုလို့ဖြစ်ဖြစ်သွားမှာပေါ့ပေါ့အဲ့ခါကျတော့တရားပဲဖြစ်တော့မယ်ပေါ့အရာအားလုံးကဖြစ်နိုင်ခြေနဲ့မဖြစ်နိုင်ခြေက 50-50 အများရှိတာပဲဖြစ်နိုင်တာ 50% ရှိသလိုမဖြစ်နိုင်တာ 50% နဲ့ရှိတာပဲပေါ့နော်အဲ့တော့အဲ့ဒါကိုကိုယ့်ဘက်ကနှလုံးသွင်းနိုင်ကြပါတယ်
ဆိုတော့နောက်တစ်ခုကဒီစိတ်ညစ်တယ်ပေါ့နော်စိတ်မချမ်းသာဘူးပြောနေကြတဲ့သူအများအားကိုကြည့်လို့ရှိရင်ဟိုအဆင်မပြေတဲ့အခြေအနေကြုံနေကြတဲ့သူတွေများပါတယ်ဥမာဒီတမားကြီးမကောင်းလို့အလုပ်အဆင်မပြေလို့အာငွေကြေးအဆင်မပြေလို့စသဖြင့်ပေါ့နော်အဆင်မပြေမှုတွေများတယ်ဆိုတော့အဲ့ဒါတွေအားလုံးကြီးလိုက်တဲ့အခါမှာလည်းဒီငွေကြေးနဲ့ဆက်ဆက်နေတာဟိုတွတ်တွေ့ရတယ်ပေါ့လေဆိုတော့အဲ့တော့ဒီဟိုပြောရှင်ချင်းကိုဒီငွေပေးပြီးတော့ဝယ်လို့မရဘူးဆိုတော့စကားပေါ်ပြောကြတာရှိတယ်အဲ့ဒါတကယ်မှန်ရင်လားဆိုပြီးတော့လည်းဟိုမေးခွန်းထုတ်เสียဖြစ်တယ်ပေါ့လေဆိုတော့ဆရာမအနေနဲ့အဲ့ဒါရောဘယ်လိုမျိုးပြောကြလဲရှင
်ပြောရှင်ချင်းကိုငွေပေးပြီးဝယ်လို့မရဘူးဆိုတော့တကယ်ဟုတ်ပါတယ်အရန်ချမ်းသာတဲ့လူတွေလည်းစိတ်ညစ်နေကြတာပါပဲအရန်ချမ်းသာတဲ့လူတွေကအရန်မချမ်းသာတဲ့လူတွေဆိုတော့ပို့ပြီးတော့စိတ်ညစ်ကောင်းညစ်နိုင်မှသိတယ်ဘာဖြစ်လို့လဲဆိုတော့သူတို့ကဆုံးရှုံးကြရတဲ့အရန်များတာဟုတ်လူဆိုတာကသုံးချုံတရားတွေများလာလေးလေးပို့ပြီးတော့စိတ်ပူတာလာလေးလေးဖြစ်တာပဲပေါ့နော်အဲ့တော့ပျော်ရွှင်တာကိုငွေနဲ့ဝယ်လို့မရပါဘူးငွေရှိတာကောင်းပါတယ်ငွေရှိလို့ရှိရင်ပျော်အောင်လုပ်လို့ရတဲ့အရာတွေကိုပတ်စံပေးပြီးတော့လိုက်လုပ်လို့ရတယ်ကျန်းမာအောင်လုပ်လို့ရတဲ့အရာတွေကိုပတ်စံပေးပြီးတော့လိုက်လုပ်လို့ရတယ်ငွေရှိတာမမပါဘူးဒါပေမဲ့ငွေရှိမှပျော်လို့ရတာလည်းမဟုတ်ပါဘူးပြီးတော့ငွေရှိမှကျန်းမာလို့ရတာလည်းမဟုတ်ပါဘူးငွေရှိလို့ရှိရင်ဥပမာကျမကြီးဗတ်မှာဆိုလို့ရှိရင်လေငွေရှိလို့အစအတော့အကောင်းစားကြီးအရန်စားနိုင်လို့ရှိရင်အစီတွေတောင်ပိုများနိုင်သေးတယ်အရက်တွေအကောင်းစားတောက်နိုင်နေဆိုပြီးတော့ပိုတောက်ရင်ဒုက္ခတောင်ပိုများနိုင်သေးတယ်အရာကိုငွေပေးပြီးလုပ်လို့ရတဲ့အရာတွေထက်ကိုကိုယ်စိတ်ကိုယ်ကိုပြင်နိုင်ဖို့လိုပါတယ
်အသိကောင်းပါတယ်ဆရာမအခုလိုပြောသွားတာပေါ့လေဆိုတော့နောက်တစ်ခါဟိုနောက်ဒီမေးချင်တာကဘလောက်ပဲပေါ့နော်ဒီအခက်အခဲတွေကြုံကြုံဒီစိတ်ကိုဒီအပြုတ်သဘောထားပြီးတော့မှခဏတာပဲဖြစ်ဖြစ်ဆရာမပြောခဲ့တယ်လို့ပေါ့နော်ဒီကိုယ့်ရဲ့စိတ်ချမ်းသာမှုစိတ်ပျော်ရွှင်မှုရအောင်လုပ်တာကဒီကျန်းမာရေးအရာရောဘလောက်ထိအရေးကြီးတယ်လို့ပြောချင်ပါလဲရှင
်လူတွေအားလုံးမှာဒီစိတ်ဖိစီးမှုဆိုတာတွေအားလုံးကအမှန်ကတော့ကိုယ်ကလုပ်တာကြီးပဲပေါ့နော်ဟုတ်ပါတယ်ဘဝင်းကျင်မှာကိုယ့်ကိုစိတ်ဖိစီးစရာတွေအများကြီးရှိပါတယ်ဒါပေမဲ့အဲ့ဒီစိတ်ဖိစီးမှုကိုကိုယ်ကဘလောက်ယူလိုက်တယ်လဲပေါ့ကိုကအများကြီးယူရင်အများကြီးတယ်မယ်အနည်းလေးယူရင်အနည်းလေးပဲတယ်အများကြီးယူလိုက်တယ်လို့ကဘာဖြစ်လဲဆိုတဲ့အခါကျတော့သူတို့သိပ္ပံပညာမှာအလိုမျိုးစုံအုံနောက်ကိုတတ်မှတ်နေရိုက်ပြီးတော့စန့်ထားတာပေါ့နော်ဘယ်နေရာကဘလို့ဖြစ်နေလဲဆိုတာမျိုးတွေသိအောင်လုပ်တာပေါ့အဲ့လိုမျိုးပါချွေလဲဆိုတဲ့အခါကျတော့စိတ်ဖိစီးမှုအများများတဲ့လူတွေရဲ့အုံနောက်တချို့အပိုင်းလေးတွေကသေးသွားတယ်အဲ့ဒီသေးသွားတဲ့အပိုင်းလေးကဘာနဲ့ဆိုင်တယ်လဲဆိုတော့ hippocampus လို့ခေါ်တဲ့မှတ်ဉာဏ်နဲ့ဆိုင်တယ်စိတ်ခံစားမှုတွေနဲ့ဆိုင်တယ်အဲ့ဒီနေရာတွေကဘယ်နေရာတွေမှာတည်ရတဲ့လဲဆိုတဲ့အခါကျတော့တမန်ကြလို့ပေါ်တဲ့ဟိုအုံနောက်မှတ်ဉာဏ်ချုပ်ရွေးတဲ့လူတွေမှာတည်ရတယ်အဲ့တော့လူတစ်ယောက်ကစိတ်ပြည့်စုံမှုများလို့ရှိရင်အဲ့ဒီနေရာတွေကခဏသေးသွားတယ်အဲ့ဒီခါကျတော့အဲ့ဒီလူမှာမှတ်ဉာဏ်လည်းကျသွားတယ်ဟိုစိတ်ခံစားမှုတွေပြောင်းပြီးတော့ပို့ပြီးတော့ငိုကျန်တယ်လို့ပို့ပြီးတော့စိတ်ဆင်းရဲလာအဲ့ဒါကြောင့်စိတ်ပြည့်စုံမှုကိုတတ်နိုင်တဲ့များပြောင်းယူပါကိုစိတ်မြင့်လက်တည်ပြဿနာဒါကိုစိတ်မြင့်လက်တည်ပြဿနာဒါပဲကြတနာကိုအပြူသဘောနဲ့ဘယ်လိုရှင်းရမလဲလို့တွေးတာကထိုင်ပြီးစိတ်ညစ်နေတာနဲ့ဟိုစိတ်ပူပြီးတော့ငါဒါလုပ်လဲငါပြမှာမဟုတ်ဟိုကလုပ်လဲဟိုကပြမှာမဟုတ်နဲ့ထိုင်တွေးနေတာနဲ့ဆိုလို့ရှိရင်ထိုင်ရှင်းလိုက်တာကပိုလွယ်တယ
်ဗြိတိန်နိုင်ငံကအထွေထွေယောဂကုဆရာဝင်လည်းဖြစ်ဒီစိတ်ကျန်းမာရေးအတွက်အမှုအချက်တွေနဲ့ပြောင်းလဲကုသတဲ့ CBD ကုထုံးကျွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာဆန်တာလိုင်းပါရှင် VOA ပရိသတ်တွေအနေနဲ့စိတ်ချမ်းသာမှုတွေစိတ်ပျော်ရွှင်မှုတွေနဲ့နှစ်သက်ကိုကြိုးစိုးဖြတ်သန်းနိုင်ကြဖို့အတွက်ဆုတောင်းပေးပါရရှင်
ကျမဆုမြတ်မမမဆုမြတ်မမရှင် VOE မြန်မာပိုင်းစီစဉ်ရဲ့မနေ့ကရေဒီယိုရုပ်သံအစီအစဉ်တွေကို VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလမ်းမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ ရုပ်သံနဲ့ Radio Season အားလုံးကိုလူလူမိတ်ဆွေရုပ်သံ Live View မြန်မာပိုင်း Web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို View ကတင်ဆက်ပေးနေပါဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American အသံရဲ့2024ခုနှစ်ဒီဇင်ဘာလ31ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့စီးပွားရေးသက်တမ်းရောင်းသတင်းလွှာအစီအစဉ်တို့ကိုမကြိုက်ခင်မှာနားဆင်ကြည့်ရှုကြားရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးပါမယ်မြန်မာရေးတရုတ်ဆွတ်ဖက်မှုမှာတရုတ်မုံတီးရေးကိုရှေ့တန်းတင်လို့မရဘူးလို့မြန်မာသူတေသည့်တချို့ကသုံးသပ်ကြတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့တရုတ်နဲ့ဆက်ဆံရေးကိုပို့ပြီးတော့နားလည်ဖို့လိုတယ်လို့နိုင်ငံတကာသူတေသည့်တဦးကလည်းထောက်ပြထားပါတယ်စစ်ကောင်စီဘက်ကလည်းတရုတ်နဲ့လုံခြုံရေးပူးပေါင်းမှုအထိလှုပ်လာရနိုင်ပွဲရှိတယ်လို့နောက်ထပ်နိုင်ငံတကာသူတေသည့်တဦးကလည်းသုံးသပ်လိုက်ပါတယ်ဒီသတင်းပတ်မေးမြန်းခန်းမှာတော့နှစ်ကုန်အထူးအစီအစဉ်ဖြစ်2024ခုနှစ်ထဲမြန်မာပြည်ပခါမှာတရုတ်ရဲ့ပါဝင်ပတ်သက်မှုကအာဏာသိမ်းစစ်တပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပုံမူခြေပြန့်တဲ့ဒီမိုကရေစီတော်လှန်ရေးအင်အားစုတွေချာဘလို့တက်ရောက်မှုတွေရှိခဲ့လဲဆိုတာနဲ့ရှေ့အလားအလာကိုမြန်မာနဲ့နိုင်ငံတကာသုတေသီတွေကိုမေးမြန်းပြီးကိုငိမ့်ချမ်းအေးကစူးစီးတင်ပြထားပါတယ်ရှင်
2024မြမစေးပရိပခမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကိုပြန်ကြည့်ရင်နှစ်ဆမှာဟိုက်ကင်ဆွေးနွေးပွဲတွေနဲ့တူရှမ်းမြောက်မှာစစ်ရဲရေးကြိုးစားခဲ့တာကိုတွေ့ရတယ်လို့အခုနှစ်ကုန်ပိုင်းမှာလည်းရှမ်းမြောက်မှာစစ်ရဲရေးတစ်ခေါက်ပြန်ကြိုးစားလာတာကိုတွေ့ရပါတယ်ဒီဖြစ်ရပ်နှစ်ခုကြာမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကအနိုင်အမြင့်အလှည့်ပြောင်းနေအများကြီးဖြစ်ခဲ့တယ်လို့အနာသိစစ်ကောင်စီဘက်ကလည်းသူတို့ရဲ့စစ်တိုင်းကြီးနှစ်ခုကိုလက်လွတ်ဆုံးရှုံးရတဲ့အထိစစ်ရေးကပြင်းထန်ခဲ့တာပါတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကလည်းစစ်ကောင်စီအတွက်ဂျက်တိုက်တီရင်တွေပံ့ပိုးပေးတာကအစနိုင်ငံရေးဝန်ကြီးစစ်မြမပြီးခီးစဉ်ဩဂတ်လမှာဖြစ်လာခဲ့သလိုစစ်ကောင်းဆောင်ဗိုလ်ချုပ်မွေးမင်းအောင်လှိုင်ကိုလည်းတရုတ်နဲ့မဲခေါင်မြန်ဝမ်ဒေသနိုင်ငံများအစည်းအဝေးတက်ဖို့အကြောင်းပြချက်နဲ့တရုတ်နိုင်ငံကိုဖိတ်ကြားပြီးနိုဝင်ဘာလထဲမှာဝန်ကြီးချုပ်အဆင့်ထိတွေ့ဆက်ဆံမှုတွေမြင့်တင်ခဲ့သလိုတခြားဒေသတွေနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းလမ်းပေါက်စေခဲ့ပါတယ်စစ်ကောင်စီဘက်ကလည်းရွေးကောက်ပွဲကိုထွက်ပေါက်ဖြစ်ရှုမြင်ခံရဖို့ကြိုးစားပြီးတရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးမယ်လို့အကြိမ်ကြိမ်ထုတ်ဖော်အာမခံရတယ်ရှိတယ်လို့တရုတ်နိုင်ငံရဲ့ကိုယ်ပိုင်လုံခြုံရေးတပ်တွေခွင့်ပြုလာနိုင်ခြင်းရှိတဲ့ပြင်ဆင်မှုတွေလုပ်ပြခဲ့ရတဲ့အထိဆက်ဆံရေးကိုမြင့်တင်ခဲ့ရပါတယ်။တစ်ဖက်မှာလည်းတရုတ်နိုင်ငံဟာအထူးသဖြင့်သူ့နယ်စပ်ကတိုင်းရင်းသားအဖွဲ့တွေကိုဖိအားပေးတာတွေလုပ်ခဲ့ပေမဲ့နှစ်ကုန်ကန်ဒီအဆုံးသတ်မှာတော့စစ်ရေးရေချိန်သိသသာပြောင်းလဲလာလို့တိုင်းရင်းသားအဖွဲ့တချို့နဲ့ညီနိုင်ရတာတွေထိဖြစ်လာတယ်လို့သုံးသပ်ကြတာလည်းရှိပါတယ်2024ခုနှစ်ကိုပြန်ကြည့်ရင်နှစ်ဆကစပြီးနှစ်ကုန်အထိမှာ2023ခုနှစ်အောက်တိုဘာမှာစခဲ့တဲ့ရှမ်းမြောက်ကတိုင်းသားညီနောင်မာမိတ်အဖွဲ့ရဲ့2029စစ်စေရေးကဆက်ပြီးရက်ခတ်နေတာကိုတွေ့ရမှာပါဒီ2029စစ်စေရေးနဲ့တရုတ်ရဲ့အခမ်းကဏ္ဍအပေါ်မှာလည်းမတူညီတဲ့ဆွေးနွေးညှိခုံမှုတွေရှိပါတယ်မြန်မာနိုင်ငံရေးနဲ့စီရေးကျွမ်းကျင်သူဒေါက်တာဆိုင်းကြည်စင်ဆိုးကတော့ဒီ2029စစ်စီရေးကိုတိုင်ကတရုတ်နိုင်ငံရဲ့အကျိုးစီးပွားတွေနဲ့ဆက်ဆက်နေတယ်လို့ရှုမြင်ပါတယ
်2029 operation ရတယ်တကယ်ဆိုရင်ဒီတရုတ်ရဲ့ green light မပြဘဲနဲ့ကျွန်တော်တို့လုပ်ဖို့အင်မတန်ခက်တယ်အောက်ဆိုဒီ military operation ဖြစ်ဖို့အတွက်လိုအပ်တဲ့ logistics တွေနောက်တခြားအပိုင်းအရာဟာတွေအကုန်လုံးကကျွန်တော်တို့ဒီတရုတ်နဲ့ဒီအထူးသဖြင့် border ကပ်နေတဲ့တရုတ်ရဲ့အာဟိုနားလည်မှုဒါမှမဟုတ်ရင်အဲ့လို green light တစ်ခုခုမရဘဲနဲ့လှုပ်ဖို့ခက်တယ်ဆိုရဲဟာဒီအိုင်ရှန်ပြည်ဘက်မှာနေဘူးတဲ့လူတော်တော်များများကချင်ဘက်မှာနေဘူးတဲ့လူတော်တော်များများကျွန်တော်တို့အာဟိုတိကြတယ်ပေါ့နော်ကျွန်တော်တို့
တရုတ်လူလာတဲ့ online link လဲတဲ့ gain တွေချေမုန်းရေးရီမန်းချက်ကိုလည်းတစ်ဆယ်နှစ်ခွန်စစ်စင်ရေးကဖြည့်ရှင်းပေးနိုင်ခဲ့လို့ဒါဟာတိုင်းသားအဖွဲ့တွေရဲ့အချိန်ကိုက်ဗျူဟာမြောက်ဆောင်ရွက်ကြမှုဖြစ်လဲပြည်တွင်းပြည်ပလိလာသူအတော်များများကယူဆထားကြပါတယ်ခရီးနာနိုင်ငံ York Tech ဆိုအရှလိလာရေးဌာနကမြန်မာသူတေသည်ကိုထမင်းလွင်ကတော့တစ်ဆယ်နှစ်ခွန်စစ်စင်ရေးဟာဆက်လာသိမ့်မှုစန့်ကျင်နဲ့တပါးတဲ့ပြည်ပါလာတဲ့လှုပ်ရှားမှုလို့ရှုမြင်ပါတယ
်ပြန်ပြီးတဲ့အခါကျတော့သုံးသက်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေအဲ့တစင်းစကုံစစ်စင်ရေးမတိုင်ခင်၅လလောက်မှာပဲဒါမြန်မာနိုင်ငံမှာရှိနေတဲ့ထင်ရှားတဲ့သုတေသနအဖွဲ့အစည်းတခုကဒါထုတ်ပြန်တဲ့သူတို့ရဲ့သုတေသနစစ်တမ်းတစ်ဆောင်မှာဆိုလို့ရှိရင်တရုတ်ဟာမူဝါဒအဖြစ်နော်မြန်မာနိုင်ငံရဲ့အခြေအနေတွေကိုဒါသူ့အနေနဲ့ထထတန်တန်သူဆောင်ရွက်နေပြီပေါ့နော် PDF တွေကြီးထွားမလာအောင်နော် EAO တွေရဲ့အပေါ်မှာရှိနေတဲ့သူ့ဩဇာကိုသုံးပြီးတဲ့အခါကျတော့ထိမ့်ချုပ်ထားနိုင်ပြီเนาะကန့်ထားနိုင်ပြီခွေထားနိုင်ပြီတခါပြီးတဲ့အခါကျတော့တရုတ်ရဲ့ဒီစီးပွားရေးစီမံကိန်းကြီးတွေကိုလည်းဒီစစ်ပွဲဖြစ်နေတဲ့တိုက်ပွဲဖြစ်တဲ့လမ်းကြောင်းကနေလွတ်လွတ်ကင်းကင်းထားနိုင်ပြီအဲ့လိုခြေနေကိုရောက်တဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲလမ်းကြောင်းကိုတင်တဲ့ဟာကိုလောက်တော့မယ်ဆိုပြီးတော့သူရင်သားဆန်ထောက်ပါအဲ့ဒီချိန်ကဒီမူဝါဒ6မှတ်သူများအကြားမှာအာချိနေတဲ့ဒီအာစဉ်းစားချက်ကိုလည်းထင်ဟတယ်လို့ဆိုနိုင်ပါတယ
်တစ်ဖက်မှာလည်းရှမ်းမြောက်တရုတ်နယ်စပ်ကရာဇဝတ်ဂိုင်းတွေအေးဖြည့်ရှင်းပြီးချိန်မှာတော့တရုတ်နိုင်ငံဟာနယ်စပ်တင်ငင်းနဲ့ဆစ်ဆက်ဆွေးနွေးရေးဘက်ကိုပိုးဥတီလာခဲ့တာကလည်းထင်ရှားခဲ့ပါတယ် American ပြည်ထောင်စုငြိမ်းချမ်းရေး InstituteUSIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုသုတေသီဂျေဆင်တာဝါကတော့အဲ့ဒီနောက်ပိုင်းမှာတရုတ်ဟာကြားဖြန့်လိမ်လည်မှုလုပ်ငန်းတွေနှိမ်နှင်းရေးထက်စစ်ကောင်စီမပြိုလဲရေးကိုဦးစားပေးခဲ့တယ်လို့ဆိုပါတယ်စစ်တပ်မပြိုလဲရေးဆိုတာကလည်း2029စစ်စင်ရေးရဲ့အကျိုးဆက်ဖြစ်ပြီးတိုင်းသားဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေရဲ့အားနည်းနေမှုကိုလှစ်ဟာပြလိုက်တာလို့ VOA ကမင်းမြတ်နဲ့လေ့လာသူတွေအားလုံးကသုံးသပ်ကြပါတယ်ဒါကပဲတရုတ်ရဲ့စဉ်စားချက်ကိုပြောင်းစေတယ်လို့သူတည်တည်ဒေါက်တာဆိုင်းဂျီစင်ဆိုကထောက်ပြပါတယ်
။ဟောသူတို့အနေနဲ့ထင်လိုက်တဲ့ဥစ္စာဒီဟာကစစ်တက်ကအဲ့လောက်ထိဟိုပါပေါ့ပျက်စီးသွားပြီးတော့ဒီလောက်ထိဟိုအားအင်အားချိနေနေမယ်လို့သူတို့မထင်နာဘူးလို့အဲကျွန်တော်တို့ယူဆတယ်။အဲ့လိုမျိုးဖြစ်ထားတဲ့အချိန်မှာဒါမဲ့တကယ်တမ်း2029 operation ပြီးသွားတဲ့အချိန်ကျတော့ကျွန်တော်တို့စစ်တက်ကကျွန်တော်တို့ထင်နာသလောက်ဟုတ်မနေဘူးဆိုတဲ့ဟာလည်းကျွန်တော်တို့တော်တော်ပေါ်သွားတယ်ကျွန်တော်အခုတောက်လျှောက်ပေါ်နေတဲ့ဟာလေအဲကိစ္စပေါ်နေတာပေါ့နော်ကျွန်တော်တို့နှစ်ကူကသူရဲ့ inflated numbers ရှိရဲအဲသူရဲ့ corruption တွေကြောင့်တော့တို့မျိုးဖြစ်နေတဲ့ဟာတွေပြီးရင်တို့ရဲ့မှာမိုးရောအရာတို့ကြာနေတဲ့ကိစ္စတွေအဲဟာတွေတော်တော်များများကျွန်တော်တို့အခု2029 operation နောက်ပိုင်းမှာတွေးလိုက်ရတဲ့အတွက်ကြောင့်မလို့တို့အနေနဲ့အဲ့ဒါပြန်စိုးရိမ်သွားတာ power vacuum ဖြစ်သွားမဲ့ဥစ္စာကိုပြန်စိုးရိမ်မှာတကယ်လို့ if ဒီဒေါ်လာရင်းအဖွဲ့တွေကနိုင်သွားရင်ဆိုရဲစိုးရိမ်မှုကြီးကတို့ဘက်မှာပြန်ရှိသွားပုံရတယ်ရှိသွားတဲ့အတွက်ကြောင့်မလို့အဲ့ဒါကိုပြန် recover လုပ်ဖို့တို့ high gain ကြိုးစားတယ်ပြီးရင်အပြည့် yes ဖို့ကြိုးစားတယ
်2023ခုနှစ်အောက်တိုဘာနောက်ပိုင်းပြီးခဲ့တဲ့က14လတာကာလအတွင်းစစ်ကောင်စီဟာစစ်ရေးရရေးနှိမ့်ငယ်ပြီးအားနည်းလာချက်ကိုတရုတ်နိုင်ငံဟာ2024ခုနှစ်နှစ်ဆမှာကလေးကသဘောပေါက်ခဲ့တယ်လို့ USIP ကဂျေဆင်တာဝါကတော့ရှုမြင်ပါတယ
် China tried to push the parties to come to an
တရုတ်နိုင်ငံဘက်ကနှစ်ဖက်သဘောတူညီနိုင်ဖို့ကြိုးပမ်းခဲ့ပြီမဲ့မအောင်မြင်ခဲ့ပါဘူ
း
ချင်းထဲမှာပဲတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့မျိုးသားညီညွတ်ရေးအစိုးရ NUG တို့ကလည်းမြန်မာစစ်တပ်ဘလောက်အားနည်းလာနေတယ်ဆိုတာကိုသတိပြုမိလာကြပါတယ်ကချင်ရခိုင်ချင်းကရင်ပြည်ဒေသတွေမှာခုခံဒေါ်လာရေးလှုပ်ရှားမှုလိုင်းလုံးကြီးတွေစတိုက်မြင့်တက်လာပြီးတော့စစ်ကောင်စီစစ်တပ်ကမြေပြင်မှာပူလက်လွတ်ဆုံးရှုံးသွားခဲ့ရပါတယ်။နောက်ဆုံးမှာတော့မျှော်လင့်ထားသလိုပဲတရုတ်ရဲ့ဖိုင်ခင်ဆွေးနွေးပွဲတွေပြတ်သွားပါတယ်။တရုတ်ကသဘောတူညီချက်တစ်ခုခုရနိုင်ဖို့အတင်းကြိုးပမ်းခဲ့ပေမဲ့ဒါကအလုံးမဖြစ်ခဲ့ပါဘူး
။ course of leverage to get those parties to come to an agreement
တရုတ်နိုင်ငံဘက်ကလည်းဆော့ဘိုင်းကာလာမှာဆက်နောက်သိမ်းမှုနောက်ဆက်တွဲတည်ငြိမ်မှုပြပြသွားတာကိုမလိုလားလို့စစ်ကောင်စီနဲ့ဆက်ဆံရေးမှာအတိုင်းအတာတစ်ခုထိသတိထားပြီးဟန်ချက်ညီတဲ့ထိမ့်ညီမှုတွေလွတ်ဆောင်ခဲ့တာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆက်ဆံရေးတွေလမ်းဖွင့်ထားတဲ့အထိဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အထူးသဖြင့်စစ်တိုင်းတွေဆုံးရှုံးတဲ့အထိဖြစ်လာချိန်မှာတော့သူ့ရဲ့ဦးစားပေးချက်တွေပြောင်းလဲလာခဲ့တယ်လို့ဒေါက်တာဆိုင်းဂျီစင်ဆိုကရှုမြင်ပါတယ
်အခုအချိန်မှာတော့သူဟာဒီဒေါ်လာရင်းအင်အားဆက်ကြီးသွားမယ့်ဥစ္စာတော့သူစိုးရိမ်နေပုံရတယ်စိုးရိမ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီရွေးကောက်ပွဲဆိုတဲ့ဟာကိုအရန် push လုပ်နေတယ်ပြီးရင်ဒီစစ်တပ်ကိုပြန်ပြီးတော့ဒီ centralize မှာပြန်ထားပြီးတော့သူ့ရဲ့ဒီဒေါ်လာရင်းအစုဖွဲ့တွေကလည်းသူ့ရဲ့သက်ဆိုင်ရာအခုကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ကသူ့ရဲ့သက်ဆိုင်ရာဒေတာတွေမှာသူ့နဲ့သူပြန်ရပြီးတော့သူ့ရဲ့စီးပွားရေးသူ့ရဲ့အုပ်ချုပ်ခွင့်ရသွားတယ်အထူးသဖြင့်ဘဝပုံစံမျိုးကျွန်တော်တို့ဖြစ်လာမယ်ဆိုရင်ဒီဒေါ်လာရင်းအားစုတွေတော့ငြိမ်သွားမှာပဲလို့တို့နားလည်ပုံရတယ်အဲ့ပုံစံမျိုးနဲ့သူပြန်ချင်းကပ်နေတယ်လို့ကျွန်တော်တို့မြင်ရတယ်ခင်ဗျာ
စစ်ကောင်စီဟာလာရှိုးကိုလှိမ့်လင်းမြန်မြန်နဲ့လက်လွတ်ခဲ့ရတာကတရုတ်ကိုတုံ့လုံသွားစေတယ်ဆိုတာကိုဂျေဆင်တာဝါကလည်းသဘောတူပါတယ်
basically 35 days northeastern command collapsed
and ဒီတဲ့အခြေခံချက်ကတော့35ရက်အတွင်းမှာရှေ့မြောက်တိုင်းစစ်တပ်များကြုံပြကြခဲ့တာပါမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့အပါဝင်ကာကွယ်ရေးတပ်တွေနဲ့မြောက်ပိုင်းညီနောင်အဖွဲ့တွေကြားအလုံးခိုင်မာတဲ့မဟာမိတ်တည်ဆောက်နိုင်ခဲ့ပါတယ်ဒီပေါင်းစည်းမှုကိုတရုတ်နိုင်ငံကအတော့ကိုရှင်းရှင်းလင်းလင်းနဲ့မြင်သွားခဲ့ပါတယ်အဲ့ဒီခါမှာမြောက်ပိုင်းကတိုင်းရင်းသားအဖွဲ့တွေကိုထိုးစစ်တွေရပ်ဖို့ပြင်းပြထန်ထန်ဖိအားပေးလာပါတယ
်ဩဂတ်လထဲမှာတရုတ်နိုင်ငံသားဝင်ကြီးဝမ်ယီရဲ့ Nibiro keys and pilagabi. Duga, mima petanago, pimpa, eansu, wimasoye, three peach at bawe. See tonsi, tamiet, tamakedru. Sikonsi, yes, you cope, lanjangu. Didarima, don't inari, lolaware. August lalaga sabi, tiago, sitago. A jingam chum bude at dintane. Taukam muri, domian lagerelu. Jason Tawaga, taupiaware.
You know, after going over 3 years,
Don't need your Ninsan get beat at Noma.
အရင်မြစ်တွေမရအောင်လို့နေဇက်ကိုလည်းဖိတ်ပြီးတော့ပြအားပေးခဲ့ပါတယ်။အကျိုးဆက်ကတော့စက်တင်ဘာလထဲမှာ စစ်ကောင်စီနဲ့ညီညာရေးဆွေးနွေးမယ်ဆိုပြီးတော့တီအန်အယ်နဲ့အမ်အန်ဒီအေတို့ကအသေးသေးကြေညာချက်ထုတ်လာခဲ့ရပါတယ်။အမ်အန်ဒီအေကိုကန့်တက်တီအန်အယ်လီတောင်းတက်ပြင်ခုချိန်ထိတိုက်ပွဲဖော်ဆောင်နေတဲ့ကချင်လူမျိုးရေးဖွဲ့ KIOKI
Tactically, it seems that China is also more recently.
Don't
have an idea how to work with China.
သူတို့ကတရုတ်နဲ့ဘယ်လိုဆက်ဆံရမယ်ဆိုတာမသိသေးပါဘူးပထမတစ်ချက်ပြဿနာကတရုတ်စီကိုသူတို့ပေးဖို့နိုင်ဖို့ကြိုးစားတဲ့အစီအစဉ်တွေကတရုတ်အတွက်လုံးဝအထိပယ်မရှိဖြစ်နေတယ်လို့ထင်ပါတယ်သူတို့ပြောနေတာကငါတို့ကိုအစိုးရတာဝန်ရှိသူဖြစ်ပါလို့အတိအမှတ်မပြုတ်တာလဲဆိုတာတွေပါဒါကတရုတ်ပေါ်တိတ်ပြီးထိရောက်မှာမဟုတ်ပါဘူးတရုတ်ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SCC
ကိုအစိုးရတာဝန်ရှိသူတဘောမျိုးအတိအမှတ်ပြုတ်ထားပါတယ်တရုတ်နေနဲ့ဒီကိစ္စမှာနှစ်ယောက်ကိုအတိအမှတ်ပြုတ်ပေးလို့မရနိုင်ပါဘူးဒီအနေထားမှာဆက်နာသိမ်းမှုကိုစန့်ချင်တဲ့တော်လိုင်းအင်အားစုတွေနေနဲ့တရုတ်နိုင်ငံပေါ်ဘလို့ချင့်ကြံရမလဲဆိုတဲ့ဘေးကနေထွက်လာပါတယ်ကျွန်တော်အတိအမုန်တီဆာလို့မရဒါအကျင့်တည်တယ်ဘာလို့တရုတ်မုန်တီဆိုပြီးတော့ကျွန်တော်တရုတ်နိုင်ငံတက်သိမ်းလို့ရ ထားရသူတို့ရဲ့စိုးရိမ်မှုတွေရှိတယ်။ဆိုတော့အဲ့သူတို့ရဲ့စိုးရိမ်မှုနားလည်ဖို့အတွက်သူတို့ရဲ့နိုင်ငံရေးဖြစ်တည်မှုကျွန်တော်တို့သိဖို့လိုတယ်
။အဲ့ဒီလိုတရုတ်နိုင်ငံရဲ့စိုးရိမ်ချက်တွေကိုတော်လိုင်းအင်အားစုတွေဘက်ကဖြစ်သိမှုစူးစမ်းဖို့လိုတယ်လို့လဲကိုထမင်းလွင်ကရှုမြင်ပါတယ်။ဂျေဆင်တာဝါကတော့ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံဖို့တရုတ်ကစိတ်ဝင်စားမှုမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြတ်သားနေတယ်လို့ယူဆပါတယ်။တဖက်မှာလည်းစစ်ကောင်စီကတရုတ်နိုင်ငံရဲ့ဖိအားကိုမလွန်ဆန်နိုင်လို့အခုအခြေအနေထက်ပိုခိုင်မာတဲ့ဆက်ဆံရေးဖြစ်လာအောင်အပေးအယူတွေပိုလုပ်လာရဖို့ရှိတယ်လို့ Jason Tower ကသုံးသပ်ပါတယ်
။ A very weak military has really no alternative.
လုံးဝအားနည်းလာနေတဲ့စစ်တပ်ကတရုတ်ဘက်ကိုအချုပ်အချာအာဏာတချို့ထိပါတဲ့အထိအပေးအယူလုပ်ဖို့ကလွယ်ပြီးတော့တခြားရွေးချယ်စရာမရှိပါဘူး။ဒါဟာတရုတ်နဲ့ပူးတွဲလုံခြုံရေးကုမ္ပဏီခွင့်ပြုပေးဖို့အထိကြီးမားတဲ့အပေးအယူဖြစ်လာနိုင်ပါတယ်။တရုတ်နိုင်ငံအတွက်ကလည်းဒါကကမ္ဘာတဝန်းကသူ့ကျူးစီးပွားတွေကာကွယ်ရေးမှာအရေးပါတဲ့လုံခြုံရေးခြေလှမ်းအစပြုချက်တွေကိုမြန်မာနိုင်ငံမှာစမ်းသပ်နိုင်မယ့်နေရာတစ်ခုဖြစ်လာစေမှာပါ။ဒါဟာတရုတ်ရဲ့ကျူးစီးပွားနဲ့ပိုင်ဆိုင်မှုရင်းမြစ်တွေလုံခြုံရေးအတွက်ချဉ်းကပ်မှုအသစ်ဖြစ်လာနိုင်ပါတယ်။ Lamin Atonasang Hakunima Suyin, Tamuri Puvio Mindu Laya Pueshiwa. Tunanga Hamimanang and Dega, Mahavua Chara, Yininunamurine, Jusi Waribu, Kaganambu, Nila Tedri Shaku, Josabi, Donjoika Nama, Nila Mununa Puvio Pau in Patalan
investments and interests in the country.
Kuchanjan Dure Tonta Kedlobe Nama Pripkama Tunanga Pau in Patamuma. အကောင်ချက်နဲ့အကန့်အသတ်တွေရှိနေသလိုပဲမြန်မာနိုင်ငံကစုဖွဲ့တွေကြားမှာလဲတရုတ်နဲ့ပတ်သက်တဲ့အားသာချက်အားနည်းချက်တွေရှိနေပါတယ်သူတို့ပြင်စီးရဲ့ချက်တဲ့ကျုံနေရတဲ့အာဏာသိမ်းစစ်ကောင်စီအတွက်လာမယ့်2024ခုနှစ်မှာတော့တရုတ်ကိုအသုံးချအပြုရတဲ့ချိုင်းနာကတ်ကလုတ်ဖြစ်မလားဆိုတာပေါ်လေ့လာသူတွေကမေးခွန်းထုတ်လာကြပါတယ်တစ်ဖက်မှာလည်းမြန်မာခုခံတော်လှန်ရေးအင်အားစုအနေနဲ့စုစည်းညီညွတ တစ်ချိန်တည်းမှာပဲတရုတ်နိုင်ငံဟာသူ့ရဲ့ဗျူဟာမြောက်အကျိုးစီးပွားတွေကိုကာကွယ်ဖို့အားနည်းလာနေတဲ့စစ်ကောင်စီနဲ့ဖိအားတွေကိုတံပြန်လာနိုင်စွမ်းရှိနေတဲ့တိုင်းရင်းသားအဖွဲ့တွေကြားဟန်ချက်ညီအောင်ထိန်းညှိနိုင်မှုကပိုပြီးခက်ခဲတဲ့အနေအထားတစ်ရက်ကိုရင်ဆိုင်လာဝယ်ရှိတယ်လို့ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာကျွန်တော်ကတော့ငြင်းငြိမ်းပါ
ခရော့စီးပွားရေးအစီအစဉ်မှာရှင်ရခိုင်ပြည်နယ်ထဲကအဓိကနေဆက်ကုံသွယ်ရေးမြို့မောင်တော်ကိုအရခတက်တော်အေးအေးကသိမ်းယူပြီးတဲ့နောက်နေဆက်ကုံသွယ်ရေးပြန်လည်သက်ဝင်လာပါတယ်စားတောက်ကုံနဲ့ဆောက်လုပ်ရေးပစ္စည်းအထိဘင်္ဂလားဒေ့ရှ်ဘက်ကတင်သွင်းနေကြပြီးရခိုင်ဘက်ကတော့စံတင်ပို့မှုတချို့ရှိတယ်လို့ဒေတာအတွင်းသတင်းရင်းမြစ်တွေကပြောပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာရှင်အရခတက်တော်အေအေကဒီဇင်ဘာလအစောပိုင်းမှာမောင်တော်မြို့ကိုသိမ်းပိုက်လိုက်ပြီးနောက်ပိုင်းနေဆက်ကုံသွေးပြန့်ဖြစ်လာတယ်လို့လုံချုံရေးအရာအမည်မဖော်လို့တဲ့ဒေသခံက VOA ကိုပြောပါတယ
်။အဲဖွင့်တာတော့တက်မကြသေးဘူးကမဖွင့်ထားတာတော့ကမရပောင်း20 30လောက်ခလားလောက်ရှိမှာပေါ့။ကျန်လုံးလိုက်ပြီဆိုတာကတော့အများဖြင့်တော့မလုံးနိုင်ဘူးပေါ့နော်။20 30ရာခိုင်နှုန်းလောက်ပဲလုံးနေတာကိုပေါ့။
စစ်တမ်းတင်မောင်တော်မှာလာမဲ့ဇန်နဝါရီလကနေဖေဖော်ဝါရီလအတွင်းနေရပြန်လည်ချထားရေးအစီအစဉ်နဲ့ကိုအိုကိုအိမ်ကိုပြန်နိုင်တော့မယ်လို့လဲစစ်ဆောင်တွေကမျှော်လင့်နေကြပါတယ
်။ကိုအိမ်ကိုတော့ပြန်လို့မရသေးဘူးတော်တော်လည်းထက်တော်ကနေပြီးတော့လေအဲဇန်နဝါရီလကစပြီးတော့ဖေဖော်ဝါရီလနောက်ဆုံးကိုတားပြီးတော့ရပောင်းချက်ဆက်အတွင်းတော့လုံးလုံးဖြတ်ထားပါတယ်။ပြန်လည်နေရရှာထားတဲ့ကိစ္စတွေကိုအခေါ်အတူပေါ်ဆောင်လုပ်ပြီးပြောထားပါတယ်နော်။ဟိုကဇန်နဝါရီလကဇန်နဝါရီထရက်ကနေပြီးတော့စပြီးတော့ဖေဖော်ဝါရီလနောက်ဆုံးထိပေါ့နော်။အမေကန်ချက်တော့ရှိပါတယ်သို့တော်လည်းလေးကြောင်းအင်တွေကိုတော့ကြောက်ရမှာပေါ့ကျွန်တော်မလားတတိတရမှာပေါ့။ဆက်တော့ဘက်ကတော့ကိုယ့်နေရာကိုကိုယ်ပြန်လို့ရမယ်ဆိုတော့တော့အမေကန်ပြတာပါတယ်။
ဒါပေမဲ့လမ်းနဲ့ချီတိုက်ပွဲတွေအတွင်းမြင်းမြုံမိုင်းအသုံးပြုမှုတွေချောက်နေရာရင်းပြောင်းချိန်မှာမြင်းမြုံမိုင်းအန်တီရဲကိုစိုးရိမ်နေကြရပါတယ်။တိုက်ပွဲတွေချောက်မောင်တော်မြို့ထဲမှာအပျက်စီးများသလိုလေးချောင်းတိုက်ခိုက်မှုဒဏ်သင့်တဲ့ကြီးရွာတွေမှာလည်းအပျက်စီးများတဲ့အကြောင်းဒေသခံတို့ကပြောပါတယ်။လက်တလောဆစ်ဆောင်နေရသူက VOA ကိုအခုလိုပြောပြပါတယ်
။တို့တော့ဒီမှာတော့ပြန်လည်နေရာချတာတဲ့လုံငင်းစင်တော့မလို့ရသေးဘူးလေ။တော့နောက်ပိုင်းတိုင်းကျွန်တော်တို့ရာထဲရောက်လာရင်ရောက်သွားရင်တော့အဲ့ဘက်မှာတော့မြေမြုံမွန်းအန်တဲတို့ရှိမှာပေါ့။ဘာကြောင့်လဲဆိုတော့ဒီဘက်မှာစကားစကားနေပြီးတော့နေရာယူထားတဲ့နေရာတွေအများကြီးရှိတယ်လေ။အများကြီးပဲဒီဘက်မှာတွင်ရတာလူတွေတော့အများကြီးရှိပါတယ်ဗျ။တိုးတော့လည်းကျွန်တော်ခံခွန်းလို့ပေါ့ကျွန်တော်ဘက်မှာတော့မကြခဲ့ဘူးတခြားရွာတွေမှာတော့ကြားခဲ့ပါတယ်။ပါဝါရှောင်းတို့ခင်ရှောင်းတို့နောက်ပြီးတော့ခန်းကြီးတို့လင်းမိုင်တို့အဲ့ဒီလိုအဖက်မှာတော့ကြားခဲ့ပါတယ်။သူလေကြောင်းတွေကြောင့်လေကနေပြီးတော့ဘုံချက်လို့လေလူတည်တာလည်းရှိပါတယ်ဗျ။အခုတော့ကျွန်တော်တို့လုံပါတော့ဆေးချင်းတော်စောနေတိုင်းလို့ရပါတယ်
။ဒါပေမဲ့ဆစ်ဆောင်စခန်းတွေမှာခိုးလုံနေကြသူတွေကတော့နေရာရင်းပြန်နိုင်ရေးအတွက်ပြင်ဆင်နေကြပါတယ်။ပျက်စီးသွားတဲ့အိုးအိမ်အချင်းကအဆောင်တွေပြန်လည်တည်ဆောက်ရေးအတွက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကဆောက်လုပ်ရေးပစ္စည်းတွေတင်သွင်းဝယ်ယူခွင့်အပေါ်မှာမူတည်မှာဖြစ်တယ်လို့လည်းမောင်တော်မျိုးကန်ကသုံးသပ်ပါတယ
်။အင်းဒီပြည်စစ်တော်တော့အများကြီးပဲမှာလူမောင်တော်မျိုးအပေါ်မှာဆိုရင်တော့အများကြီးပြည်စစ်ခဲ့ပါတယ်ဗျ။ပုံမှန်တိုင်းပြည်ပေါ်ထော်တာရှင်တန်းနဲ့ကြာမှာပေါ့။အနည်းဆုံး6လ9လရှိလောက်တော့ကြာမှာပေါ့။ဘာကြောင့်လဲဆိုတော့ခင်ဗျားကနေပြီးတော့ PC တွေပါတယ်ပြင်ဆင်လို့မရဘူးဆိုရင်တန်းနဲ့ခင်မှာပေါ့။စင်ကုန်မှုတော့ရှိလာမှာပေါ့။
တရားဝင်နေဆက်ကုံသွေးရေဖြစ်ထွန်းစဉ်ကတော့မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုရေရွက်ပစ္စည်းအဓိကတင်ပို့ခဲ့တာပါဒါပေမဲ့အခုချိန်မှာတော့နိုင်ငံတဝန်တိုက်ပွဲတွေကြောင့်ပြည်မနဲ့ရခိုင်ချာကုံသွေးရေအလုံးပြတ်တောက်ဖြတ်ထောက်ခံထားရချိန်မှာတော့ဘင်္ဂလားဒေ့ရှ်အိန္ဒိယနယ်စပ်တို့ကနေရခိုင်ပြည်နယ်တွေကိုပြည်သူချင်းတပိုင်းတစ်နိုင်ကုံသွေးမှုကတိုးလာနေပါတယ်မောင်နှံဒေသခံစစ်ဆောင်ကလက်ရှိနယ်စပ်ကုံသွေးရေအခြေအနေကို VOA ကိုအခုလိုပြောပြပါတယ်
မတော်ဒီတက်ခုမှာတော့မရဘူးလေဘင်္ဂလားကနေပြီးတော့ဖွင့်တယ်လေကွန်တွေတော့ဆော့ဆော့မမတော့ရှိပါတယ်ဘယ်ကနေဘင်္ဂလားကနေပြီးတော့ဝင်တာပေါ့နော်အနည်းနဲ့မြလူထယောက်ကနေပြီးတော့ဟိုဟာကျွတ်သွန်းငါးအေးဆိုပြီးတော့ငါးအေးစအဲ့လိုလိုပဲသွန်းတာအများတော့မသွန်းလို့မရဘူးနော်အော်နောက်ပြီးတော့ကြောက်ထော်ဘက်ကနေပြီးတော့ဒီဘက်ကိုရောက်လာတာပစ္စည်းလေးရှိပါတယ်အော်ဟင်းသွင်းရတော့ဒီဘက်မှာတော့ဖောက်ပါတယ်ဗျဒီမှာတော့ဟင်းသွင်းရတဲ့ရနေပါတယ်ကွန်တို့ရခိုင်ဘက်ကဖို့လာတော့ဆန်တမျိုးတွေပဲရှိတာအဲ့ဒီဘက်ကပြန်တွင်းနေတဲ့ပစ္စည်းတွေကြတော့ဟိုဟာလေအဲဘီလီမင်ပါတယ်ဘီလီမင်ရဲ့နောက်တစ်ခုကဆရာဝင်ဝင်တာတော့ဘီလီမင်တမျိုးတွေပဲဝင်တာပေါ့နော်တခြားစားသုံးပုံပစ္စည်းတွေကြတော့ပီတူလူတို့ကနေပြီးတော့အဲတခြားလမ်းကနေပြီးတော့တွင်းတာပေါ့ဒီကလုံလုံမှုရှိတာကဆန်တမျိုးတွေပဲရှိတယ်ပေါ့နော်ဆန်ကတော့ဈေးလေးထန်ပါတယ်အဆန်တဲ့ကိုကြိုက်ဟိုလေမြမငွေတဲ့ဟိုဟောကွာလေရှိတော့ပေါ့နော်ရှိတော့တခြားတခြားကွန်ပစ္စည်းတွေကြတော့နည်းနည်းဈေးကြီးပါတယ်ဗျဟိုဆီတွေပါတယ်ဆိုရင်တော့တလီတာကိုတပေါင်းနဲ့နဲ့ထောင်ပေါ့နော်အဲတခြားပစ္စည်းတွေဆိုတော့ဈေးကြီးပါတယ်ဆန်တစ်ခုတော့ထန်ပါတယ်ကျွတ်သွန်ကြတော့ကျွတ်သွန်အနည်းဆိုရင်တော့နှစ်တောင်းဟိုဟာတတောင်းရှိတောင်းတတောင်းခွေးနှစ်တောင်းအဲ့လိုကြမှာပဲရှိတယ်နော်ကျွတ်သွန်ဘီယူရှာတော့တုံတောင်းနေပါလောက်ရှိသေးတယ်တပိတာကိုပေါ့နော
်အရိကတက်တော် AA ကရခိုင်ပြည်နယ်ရင်းဒေသအများစုကိုထိန်းချုပ်လာနိုင်ခဲ့ပြီးနောက်မှာတော့ဒေသရင်းလမ်းပတ်ဆက်သွယ်ပြန်ပွင့်လာပါတယ်ဒါပေမဲ့ဒေသတွင်းတိုက်ခိုက်မှုတချို့ဆက်ပြီးရှိနေတာကြောင့်လမ်းပန်းဆက်သွယ်ရေးကအပြည့်အဝစိတ်ချလုံခြုံမှုမရှိသေးတဲ့အနေအထားလို့လဲမောင်တော်ဒေသခံက VOA ကိုပြောပါတယ်ရှင
်။အဲလမ်းတော့ဖွင့်ထားပါတယ်။ဘူတီတုံတီတိုယူသွားလို့ရတယ်။မောင်တော်မြောင်းပိုင်းတောင်ပိုင်းနဲ့ဖက်စလုံးသွားလို့ရတယ်။သို့တော်လည်းလုံခြုံရရပါတော့လုံခြုံရရခုမှအတိတ်တည်းအနေနဲ့လက်မဲ့တစ်ခုတစ်ခုတော့ယူရပါလေ။အခုမှအနေနဲ့ပြောရင်တော့ခကြီးလာလာကွန်ဟွာပါလေ။ခကြီးလာကွန်တော့ကွန်ရှာပါနော်။တော့ကန်ကျန်လို့ဆိုရင်တော့လို့ရပါတယ်။လဲလဲလဲလဲသွားလာလို့တော့ရပါတယ်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ။
ဒီသတင်းပတ်သက်တမ်းရောက်သတင်းလွှာအစီအစဉ်မှာတော့အခုကုန်ဆုံးတော့မယ့်2024ခုနှစ်အတွင်းဂီတလောကကထူးခြားတဲ့ဖြစ်ရပ်တချို့ကိုပြောပြသွားမှာဖြစ်ပါတယ်။ဒီသတင်းပတ်မှာတော့နှစ်ပေါင်းအတော်ကြာနားထတဲ့ Oasis အဖွဲ့ဖျော်ဖြေပွဲပြန်စတင်မယ်ဆိုတဲ့သတင်းကြောင့်လက်မဝိုင်းဝဲချရာကနေပြဿနာတွေအတော်တက်သွားခဲ့တာအပါအဝင်2024အနောက်တိုင်းဂီတလောကကသတင်းတချို့ကိုပြောပြသွားမှာပါ။မအေးတန်နာကျော်တင်ဆက်ထားပါတယ်ရှင်။
ဒီနေ့ကျမတေးလက်ဆွေရဲ့ဗီယက်နာဖျော်ဖြေပွဲတိုက်ခိုက်ဖို့ကြံစီမအောင်မြင်ခဲ့ပဲနဲ့ဒါမဲ့ပွဲကိုတော့ရုတ်သိမ်းလိုက်ရပြီးတော့ဗြိတိန်နိုင်ငံမှာတော့ Oasis အဖွဲ့ပြင်ပြီးတော့စုဖွဲ့ပြီးတော့ဖျော်ဖြေမယ်ဆိုတဲ့ကြေညာချက်တွေကဂီတလောကသတင်းကောင်းစင်တွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကတေးလက်ဆွေသတင်းတွေကိုပြောပြပြီးတော့ဒီတစ်ခေါက်တော့ကျန်တဲ့ဒီတစ်နှစ်အတွင်းအမှုပညာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။2015နှစ်ကြာမှာ Oasis အဖွဲ့ပြန်လည်စုစည်းဖို့ကြေညာခဲ့ပြီးတော့ Oasis ညီကို Noel Gallagher နဲ့ Liam Gallagher တို့က2025မှာဖျော်ဖြေပွဲတွေကျင်းပသွားမယ်ဆိုတဲ့သတင်းကြောင့်သူတို့အဖွဲ့ရဲ့ website ကိုလူတွေလာကြည့်ကြတာများပြီးတော့ web စာမျက်နှာဖွင့်မရတော့ဘဲနဲ့ရပ်သွားတဲ့အထိဖြစ်ခဲ့ရပါတယ်။ Hotel ဈေးနှုန်းတွေလည်းတက်သွားခဲ့တာပါ။လက်မှတ်တွေစပြီးတော့ရောင်းပေးတော့လေပြည်သက်ထောင်ပေါင်းများစွာ online ကနေပြီးနိုင်အတော်ကြာစောင့်ပြီးတော့ဝယ်ကြလို့ဝယ်ခြင်းသူများလေးဈေးမြင့်လေးဖြစ်တယ်။ဒါနဲ့မဲ့ဈေးနှုန်းတက်မှတ်တဲ့စနစ်အရဈေးတွေမြင့်တက်သွားခဲ့ပါတယ်။လက်မှတ်ဝယ်ဖို့ online မှာ3နိုင်လောက်တန်းစီနေခဲ့ရတဲ့သူတွေလက်မှတ်ကြော်ညာဈေးနှုန်းစတားလင်ပေါင်148ပေါင်50ဘန့်စ်နဲ့ဝယ်ဖို့လုပ်ပေမဲ့တကယ်ဝယ်လို့ရတဲ့အချိန်မှာလက်မှတ်ဈေးကနှစ်ဆကျော်များပြီးတော့355ပေါင်ကျော်ပေးခဲ့ရတာပါ UK ဈေးကွက်ပြိုင်ဆိုင်မှုစောင့်ကြည့်ရေးအဖွဲ့ CMA ကစက်တင်ဘာလမှာဖျော်ဖြေပွဲလက်မှတ်ရောင်းချမှုနဲ့ဒိုင်းနမစ်ဈေးနှုန်းတက်မှတ်မှုတွေပေါ်မှာစုံစမ်းစစ်ဆေးမှုစတင်ခဲ့ပါတယ်လက်မှတ်ရောင်းချပေးတဲ့ Ticketmaster ကစားသုံးသူများအကောက်ွယ်ပေးရေးဥတွေကိုချုပ်ဖောက်သလားဆိုတာစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးတော့တခြားပါဝင်ပတ်သက်သူတွေရှိမရှိကြည့်မယ်လို့ဆိုပါတယ်ဘရစ်တန်ဆိုရကလည်းတရားဝင် website ပေါ်မှာရောင်းနေတဲ့လက်မှတ်ကဝယ်လိုအားများလာတဲ့အခါမှာလက်မှတ်ဈေးနှုန်းတွေမြင့်တက်သွားတာစုံစမ်းစစ်ဆေးသွားမယ်လို့ပြောပါရယ်။ OECD ပြည်သက်တွေကတော့ November လမီးပုံပွဲမှာ Ticketmaster ပုံရုပ်ပြောင်ကြီးလုပ်ပြီးမီးရှို့ခဲ့ပါရယ်။အသက်အားထူးကောင်းတဲ့ကမ္ဘာကျော်အဆိုတော်နောက်တူဖြစ်တဲ့ Celine Dion ကတော့သူ့ရဲ့ဘဝတစ်ခုလုံးဂျွန်းထိုးမောက်ကုံပြောင်းလဲသွားစေတဲ့ယောဂါဆိုကြီးရခဲ့ပြီးတော့ဒီယောဂါနဲ့ရုန်းကန်နေရတဲ့ပုံကိုအတိုင်းသားတင်ပြထားတယ်။မှတ်တမ်းရုပ်ရှင်I am Celine Dion ကိုဇွန်လမှာစတင်ပြတာတော့သူ့ရဲ့ရုပ်ရှင်သူပြန်ကြည့်ပြီးတော့ Celine Dion တော်တော်စိတ်ထိခိုက်ခဲ့တာတွေ့ရပါတယ်
။ I cannot believe how fortunate I am to have my fans.
ကနေဒါနိုင်ငံကဂီတအကျော်မော Celine Dion ကအကျော်လိုက်တဲ့ဝေနာဆိုးကိုခံစားနေရပြီးတော့ကြွက်သားတွေပြင်းပြင်းထန်ထန်ကြုံနာဆန့်နာဖြစ်စီတယ်။ဒီအုံနောက်နဲ့အာယုံကြောဆိုင်ရာရှားပါးကြွက်သားယောဂါ Stiff Person Syndrome ဖြစ်နေတယ်လို့2022ခုနှစ်မှာကြေညာခဲ့တာပါ။အဲ့လိုဖြစ်ပြီးတော့သူ့ရဲ့ Courage World ဥရောပဖျော်ဖြေပွဲကိုရပ်လိုက်ရပါတယ်။ Celine Dion ကဇူလိုင်လတုန်းကတော့ပြင်သစ်နိုင်ငံ Paris Olympic ဖွင့်ပွဲအခမ်းအနားအဆုံးသတ်မှာ ATP ရဲ့ကနဝင်တခြင်းတစ်ပုံနဲ့အဆင်းမြင့်ပေါ်ပြန်ပြီးတော့ရောက်လာခဲ့ပါတယ်။ American ဆိုတော့တခြင်းရေးဆရာနဲ့ဆန္ဒရဆရာဖြစ်တဲ့ Billy Joe က Turn the Lights Back On ဆိုတဲ့18နှစ်အတွင်းမှာသူ့ရဲ့ပထမဆုံးတခြင်းတစ်ကို February လမှာထုတ်လိုက်ပါတယ်။Grammy ကိတာဆူရှင် Billy Joe ရဲ့ဒီအချစ်တချင်းတက2009ခုနှစ်မှာထွက်တဲ့ All My Life နောက်တော့အဲ့ဒီနှစ်ကုန်ပိုင်းမှာထွက်တဲ့ Castillon နဲ့တွဲဖက်ပြီးဆိုထားတဲ့ Christmas in Fallujah တချင်းတွေနောက်မှာပထမအဦးဆုံးပြန်ထွက်တဲ့တချင်းတစ်ဖြစ်ပါတယ်။သူ့ရဲ့73ချက်မြောက်နဲ့နောက်ဆုံးဖြစ်တဲ့ Studio Tale Album Fantasies and Delusions ကတော့2000ခုနှစ်မှာထွက်ခဲ့တာပါ။ Piano Man Up Down ရဲ့ဒီလိုတချင်းတွေနဲ့အထူးကြော်ကြားတဲ့ Billy Joe က2014ခုနှစ်ကစပြီးတော့နယူးယောက်မြို့ Madison Square ဥယျာဉ်မှာလာစဉ်ဖျော်ဖြေပြီးတော့စံချိန်တင်ထားတာကိုလည်းဒီနှစ်2024ဇူလိုင်လမှာရန်နာလိုက်ပြီးဖြစ်ပါရဲ့ရှင
်။တရင်ပတ်ဆင်ခဏရီကတော့ဒီလောက်ပါပဲရှင်။သောတာရှင်တို့ခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ကျမတို့ VOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့အချမ်းပြူလို့တဲ့ဝေဖန်လို့တဲ့ဆိုရင်တော့email လိပ်စာ bami@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOE မြန်မာပိုင်းစီစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုးဆိုပါတယ်ရှင်။အခုတော့သတင်းအကြီးအကျယ်ကိုပြောပြပေးပါမယ်။အမေရိကန်သမ္မတဂျိုးဘိုက်တန်ကယူကရိန်းကိုဒေါ်လာ1ဘီလီယံခွဲနီးပါးတန်ဖိုးရှိလက်နက်တွေပို့ပေးမယ်လို့တင်းတင်းလာနေကပြောဆိုလိုက်သလိုပဲဗန်နားရေးဝန်ကြီးဂျင်းနဲ့ယဲလင်ကလည်းယူကရိန်းကိုစီးပွားရေးအကူအညီအမေရိကန်ဒေါ်လာ 3.4 ဘီလီယံပေးမယ်လို့တင်းတင်းလာနေမှာပဲကြေညာလိုက်ပါတယ်။ရုရှားရဲ့အဓိကမဟာမိတ်ဘာရှားလ်အယ်အာဆတ်ကိုဖျောက်ချလိုက်တဲ့ဆီးရီးယားအာဏာပိုင်အသစ်တွေကိုထောက်ခံဖို့ယူကရိန်းကဂရိကဝတ်ပြုလိုက်ပါတယ်။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကိုရောက်နေတဲ့ယူကရိန်းနိုင်ငံခြားရေးဝန်ကြီးနဲ့ဆီးရီးယားတပုံကောင်းဆောင်တို့တနင်္လာနေ့ကထွေးဆုံခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဂျာပြတ်အစိုးရအနေနဲ့မြန်မာစစ်ကောင်စီနဲ့ရောအရခတတ်တော် AA နဲ့ပါထိတွေ့ဆက်ဆံမှုရှိတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးဌာနအကြံပေးအငိမ့်စာဒုတိယဗိုလ်ချုပ်ကြီးဂျဟန်ကာအလန်ချောင်းဒရီကဘင်္ဂလားဒေ့ရှ်အရှိတောင်ပိုင်းနေဆက်ခီးမှာသတင်းတောက်တွေကိုပြောဆိုတဲ့အကြောင်း Telegraph India သတင်းကဖော်ပြပါတယ်ကွယ်လွန်ခဲ့တဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လူ့အခွင့်အရေးအတွက်ဆောင်ရွက်ခဲ့မှုတွေအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကခုံပြူလိုက်ပါတယ်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကဂလန်ကံပဲဖြစ်ပါတယ်ရှင်။အားလုံးကိုကျေးဇူးတင်ပါတယ်။